Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာတော်ရရှင်ပေါင်ဘေးရနေကင်းတဲ့နေ့တနေ့ဖြစ်နိုင်ကြပါစေလို့ဆုတောင်းမြတ်တာပို့တာပါတယ်2022ခုနှစ်ဩဂုတ်လ1ရက်တနင်္ဂနွေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာတော်ရရှင်တို့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဝင်းကြီးချုပ်အနေနဲ့တာဝန်ယူရဲဆိုပုံစံဖြစ်လာတာကတော့နိုင်ငံရေးလမ်းကြောင်းတစ်ခုကိုအထူးဖြင့်တန်တမန်ကြီးရဲ့
ကောင်စီဥက္ကဋ္ဌပို့ချုပ်မှုကြီးမင်းအောင်လှိုင်ဒီကနေ့ပြောကြားသွားတဲ့မိန့်ခွန်းအပေါ်တုံ့ပြန်ချက်အပြည့်စုံကိုဥစွာနားဆင်ကြရပါမယ်သတင်းပတ်စစ်အစီအစဉ်တွေအဖြစ်စိတ်ဖြစ်စည်းတဲ့ယောဂာတွေမဖြစ်အောင်ဘယ်လိုကာကွယ်နိုင်မလဲဆိုတဲ့အကြောင်းဗြိတိန်နိုင်ငံကစိတ်ယောဂာအထူးကူဆရာဝန်ကြီးဒေါက်တာမောင်ဥက္ကာနဲ့ဆက်သွယ်မေးမြန်းထားတဲ့မြမအရေးဆွေးနွေးကံဦးစီသူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြမပြည်မပေးစာများကဏ္ဍနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုသတင်းတွေကိုကျွန်တော်ဇုံဝင်းလိုက်နဲ့အတူမမြသဇင်အောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာတိုင်းပြည်အနာရယူထားတဲ့လက်ရှိစေုပ်ချုပ်ရေးကောင်စီကဖွဲ့ထားတဲ့စီမံခန့်ခွဲရေးကော်မတီကိုအိမ်ဆောင်အစိုးရအဖြစ်ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းစစ်တပ်ကအနာသိမ့်လိုက်တာ6လပြည့်တဲ့ဒီကနေ့ဩဂုတ်လ1ရက်နေ့ရက်စွဲနဲ့စစ်ကောင်စီကကြေညာချက်ထုတ်ပြန်ပါတယ်။အခုအစ်စ်ဖွဲ့စည်းလိုက်တဲ့အိမ်ဆောင်အစိုးရမှာစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အနာသိမ့်စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဝန်ကြီးချုပ်အဖြစ်တာဝန်ယူသွားမှာဖြစ်ပြီးစစ်ကောင်စီဒုဥက္ကဋ္ဌကဒုတိယဝန်ကြီးချုပ်အဖြစ်အသီးသီးတာဝန်ပြောင်းလဲယူသွားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မူလရှိထားတဲ့စေုပ်ချုပ်ရေးကောင်စီရဲ့တာဝန်ပိုင်းနဲ့ဖွဲ့စည်းပုံဆိုင်ရာအပြောင်းလဲရှိမရှိဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။စစ်တပ်ကအာဏာသိမ်းတာ6လပြည့်အဖြစ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းပြည်ကိုဒီကနေ့ပြောကြားတဲ့မင်းကွန်းမှာတော့ပါတီစုံအထွေထွေရွေးကောက်ပွဲကျင်းပနိုင်မှုနှစ်နှစ်အထိအချိန်ယူရနိုင်တယ်လို့ပြောသွားပါတယ်
။ဒုတိယတရားမျှတတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပနိုင်မှုအခြေအနေတွေဖန်တီးပြရပါမယ်။ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်ကြရပါမယ်။ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကိုမဖြစ်မနေလို့မယ်ဆိုတာဂရုပြုပါတယ်
။ရွေးကောက်ပွဲကျင်းပတာအပါအဝင်စစ်တပ်ကချမှတ်ထားတဲ့လုပ်ငန်းစဉ်5ရပ်ကိုအကောင့်ထည့်ဖော်ဖို့အချိန်ကာလအားဖြင့်နှစ်နှစ်လိုအပ်တဲ့အတွက်2023ခုနှစ်ဩဂုတ်လမတိုင်ခင်မှာဒီလုပ်ငန်းတွေကိုအကောင့်ထည့်ဖော်သွားမယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပေမဲ့ရွေးကောက်ပွဲကိုတော့ဘယ်အချိန်မှကျင်းပမယ်ဆိုတာအတိအလင်းပြောဆိုခြင်းမရှိပါဘူး။မြန်မာအရေးနဲ့ပတ်သက်လို့အာဆီယံအထူးကိုယ်စားလှယ်ကိုလည်းအာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ်။အာဆီယံကချမှတ်ခဲ့တဲ့သဘောတူညီချက်5ရပ်ထဲကလှုပ်တင်လှုပ်ထိုက်တာတွေကိုသူ့အနေနဲ့ဆောင်ရွက်ခဲ့တယ်လို့ပြောပေမဲ့ဘယ်အချက်တွေလဲဆိုတာကိုတော့တိတိကျကျပြောမထားပါဘူး။ဒီ5ချက်ထဲမှာတော့မြမအရေးဆိုင်ရာအာဆီယံအထုကိုယ်စားလှယ်ထားရှိရေးအပါအဝင်မြမနိုင်ငံအတွင်းအကြမ်းဖက်ပစ်ခတ်မှုတွေရပ်ဆိုင်းထားဖို့ဆိုင်ရာအဖွဲ့အစည်းတွေကြားတွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းချမ်းနဲ့အပြည့်ထုတ်ဖို့လူသားချင်းစာနာတဲ့အကူအညီတွေခွင့်ပြုဖို့ဆိုတာတွေပါဝင်ပါတယ်။အမေရိကန်တရုတ်အပါအဝင်အာဆီယံနိုင်ငံတွေကလည်းအာဆီယံသဘောတူညီချက်၅ချက်ကိုလိုက်နာဆောင်ရွက်ဖို့တိုက်တွန်းအားပေးနေကြပါတယ်ခင်ဗျာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခကိုကူညီဖြေရှင်းရေးဂျာဝင်ဆောင်ရွက်ပေးမဲ့ကိုယ်စားလှယ်ကိုရှေ့သတင်းပတ်တွင်ရွေးချယ်တည်ပြုနိုင်မယ်လို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံကြီးဝန်ကြီးတွေရဲ့ပြောကြားချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းအထူးတန်တမန်ခံထားရေးအတွက်အာဆီယံနိုင်ငံကြီးဝန်ကြီးတွေတနင်္လာနေ့တွေ့ဆုံတဲ့အခါဘယ်သူကိုခံထားမယ်ဆိုတာရွေးချယ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေကပြောပါတယ်အနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကလည်းမြမအရေးဂျာဝင်ဆောင်ရွက်ပေးဖို့အာဆီယံအထုကိုယ်စားလှယ်ခံထားရေးကိုသဘောတူညီကြောင်းနဲ့အာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်အကြောင်းဒီကနေ့ပြောကြားလိုက်ပါတယ
်ကျွန်တော်အနေနဲ့အာဆီယံအထုကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ပြီးသူစုဆွေးနွေးရေးအပါအဝင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးကိုအာဆီယံမူပေါင်းအတွင်းကဆောင်ရွက်ဖို့အသိရှိကြောင်းပြောလိုပါတယ်
ပြီးခဲ့တဲ့ဧပြီလအတွင်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြုလုပ်တဲ့မြမအရေးအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းအာဆီယံအထုကိုယ်စားလှယ်ခန့်အပ်ထားရေးနဲ့အကြမ်းဖက်ပစ်ခတ်မှုတွေရပ်တန့်ရေးစာနာမှုဆိုင်ရာအကူအညီတွေကိုခွင့်ပြုရေးတို့အပါအဝင်အာဆီယံမူပေါင်း5ချက်ကိုစစ်ကောင်စီနဲ့အာဆီယံခေါင်းဆောင်တွေအကြသဘောတူခဲ့ကြတာပါကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့တရုတ်အပါအဝင်နိုင်ငံတကာအသံဝန်ကလည်းလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပဋိပက္ခပြည်လည်ရေးနဲ့တိုင်းပြည်ပြန်လည်တည်ငြိမ်အေးချမ်းရေးတို့အတွက်အာဆီယံကဦးစီးလှုပ်ဆောင်တင်ကြောင်းတိုက်တွန်းပြောဆိုထားကြပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာဒီကနေ့မှ6လပြည့်သွားပြီဖြစ်ပေမဲ့နိုင်ငံအတွင်းအကြမ်းဖက်ပစ်ခတ်မှုတွေဥပဒေမဲ့ဖမ်းဆီးထိန်းသိမ်းမှုတွေနဲ့အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိနေကြပါ letterlo pipon it, Nangae Matinia Muri Bien, the Pema, COVID-19, Tatia Langale, Shemin Pipon it, a third social Nizin, Yanachi, Shinit, Pituri Sawane, a Kemu Zone, and Sinija, but eh, Majadig and Yabin doing away, a jump pepu, Kangaya B, a third social Muri, she get it, Mandalay Mumha, Almiga, Jana Damaga, poor when in it, Mandalay Maha, the basic Jano Bubambi, Digni Anashin Santin, Lamari, or Twet, Chita Sanabia Jabare. စကိုင်းတိုင်းကလေးမြို့မှာလည်းဒီကနေ့ဆီယနာရှင်စန့်ကျင်ရေးလူငယ်တွေဥဆောင်ပြီးချီတက်ဆန္ဒပြခဲ့ကြသလိုရွှေဘုံမြို့အတွင်းကကျေးရွာတွေစုပေါင်းပြီးလည်းဆီယနာသိမ်းမှုစန့်ကျင်ကြောင်းစုပေါင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်။အလားတူပဲရန်ကုန်မြို့တောင်ကုန်းမြို့နယ်အတွင်းကလူငယ်တွေကလည်းဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲပြုလုပ်ခဲ့သလိုတနင်္သာရီတိုင်းတဝဲမြို့နယ်ကရင်ပြည်နယ ဒီမိုကရက်တစ်နီလန်အရာမိမိသဘောဆန္ဒနဲ့အညီရွေးချယ်ပြီးအားလုံးပါဝင်နိုင်တဲ့အညီရွေးချယ်ပြီးအားလုံးပါဝင်နိုင်တဲ့အညီရွေးချယ်ပြီးအားလုံးပါဝင်နိုင်တဲ့အညီရွေးချယ်ပြီးအားလုံးပါဝင်နိုင်တဲ့အညီရွေးချယ်ပြီးအားလုံးပါဝင်နိုင်တဲ့အညီရွေးချယ်ပြီးအားလုံးပါဝင်နိုင်တဲ့အညီရွေးချယ်ပြီးအားလုံးပါဝင်နိုင်တဲ့အညီရွေးချယ်ပြီးအားလုံးပါဝင်နိုင်တဲ့အညီရွေးချယ်ပြီးအားလုံးပါဝင်နိုင အနာဂတ်တစ်ခုအတွက်စူးစမ်းဆောင်ရွက်နေကြတဲ့မြန်မာပြည်သူတွေဆန္ဒပြဝါရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ထောက်ခံအားပေးသွားဖို့အခိုင်အမာတန်လိုက်ထံပြုပါကြောင်းလဲအမေရိကန်တန်ရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ၆လပြည့်တဲ့ဒီကနေ့မှာအမေရိကန်တန်ရုံးကဒီကြေညာချက်ကိုထုတ်ပြန်လိုက်တာလဲဖြစ်ပါတယ်ခင်ဗျာ
New American တဲ့ ညဘက် မြန်မာဘာသာ အစီအစဉ် တွေ ကို ညပိုင်း 9 နာရီ ကနေ 10 နာရီ အထိ ဖိုင်းထိုမီတာ 31 kHz 9383 ည ဖိုင်းထိုမီတာ 32 kHz 9303 ည ဖိုင်းထိုမီတာ 51 kHz 9885 တို့ ဖြင့် စနေတနင်္ဂနွေမှာ ဖိုင်းလက်မီတာ 190 kHz 1509 ကနေ ပြော ထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင် ကျမများ သတင်းအောင်မှာ တတိယနေ့ကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဇူလိုင်လ31ရက်နေ့အထိထုတ်ပြန်ခဲ့အရမြန်မာနိုင်ငံမှာ COVID-19 ကူးစက်သူစုစုပေါင်း29,985ယောက်နဲ့သေဆုံးသူက 9,334 ယောက်ရှိပြီးဖြစ်ပါတယ်။မနေ့ကတည်းကအထက် ကူးစက်သူလူနာအသက်က 4,025ယောက်ရှိပါတယ်။အမှန်တကယ်နေ့စဉ်ကူးစက်မှုနဲ့သေဆုံးမှုနှုန်းဟာဒီထက်ပိုပြီးတော့များနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကသုံးသပ်ပါတယ်။ကိုဗစ်ကူးစက်မှုနှုန်းကွင်းဆက်ဖြတ်တောက်နိုင်ရေး နိုင်ငံတွင်ဇူလိုင်လ16ရက်နေ့ကစအောက်တိုဘာ10ရက်နေ့အထိရက်ရှိအစိုးရယုံပိတ်ရက်တွေကိုနောက်ထပ်သတင်းတစ်ပတ်ထပ်တိုးပြီးတော့သတ်မှတ်လိုက်တယ်လို့ဒီကနေ့ကြေညာပါတယ်။ယောဂကူးစက်မှုနှုန်းကျဆင်းလာတာကြောင့်ယောဂကွင်းဆက်ဖြန့်နိုင်မှုအတွက်အခုလိုယုံပိတ်ရက်ထပ်တိုးပြီးတော့သတ်မှတ်ကြောင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီကနေ့စစ်ကောင်စီအာဏာသိမ်းယူ ုံးအစီအစဉ်မှာအကျုံးဝင်လာတဲ့မျိုးတွေက108မျိုးနဲ့ရှိပါတယ်။လက်ရှိမှာဆေးရုံသုံးအောက်ဆီဂျင်ဆေးဝါးနဲ့ဆေးပစ္စည်းတွေအလုံးလောက်မရှိပဲဆေးတွေကိုလည်းဈေးကြီးပေးပြီးတော့ဝယ်ယူနေကြရပြီးယောဂါပုဂ္ဂုဆက်ခံထားရသူတွေကိုပြုစုကုသရေးအပိုင်းမှာလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်ရှင်။American ပြည်အောင်စုအနောက်ပိုင်း California ပြည်နယ် San Francisco မြို့ကအဓိကဆေးရုံကြီးနှစ်ခုမှာဝန်ထမ်း200ကျော် coronavirus ကူးစက်နေတဲ့အကြောင်း New York Times သတင်းစာကြီးကစနေနေ့ကဖော်ပြခဲ့ပါတယ်။ဝန်ထမ်းအများစုဟာ Zuckerberg San Francisco အထွေထွေယောဂကူးဆေးရုံနဲ့ California တက္ကသိုလ် San Francisco ဆေးရုံကဖြစ်ပြီးတော့အများစုဟာကာကွယ်ဆေးအပြည့်အဝထိုးပြီးသားသူတွေဖြစ်တယ်လို့ကူးစက်မြန်တဲ့မျိုးရိုးဗီဇပြောင်း Delta variant coronavirus ပိုကူးစက်နေတာလို့သတင်းစာကအရေးပါတယ်။တချိန်တည်းမှာပဲကိုဗစ်ကာလအခက်အခဲတစုံတရာကြောင့်အင်္ဂါကမပြီးနိုင်တဲ့သူတွေကိုနှိမ်ချဖို့တားမြစ်ချက်စနေနေ့တုန်းကတက်တန်းကုန်ဆုံးသွားပြီး American ပြည်ထောင်စုမှာတန်းနဲ့ချီတဲ့အင်္ဂါတွေသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေလမ်းတွေပေါ်ပြစ်ချပြီးတော့အင်္ဂါနေဖယ်ရှားခံရမယ့်အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်။ American ပြည်ထောင်စုမှာအင်္ဂါ6တန်းခွဲစုစုပေါင်းလူ15တန်းလောက်ဟာအင်္ဂါကအချိန်မီမပေးနိုင်တဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ Reuters သတင်းဌာနကစီးရင်းတွေအရသိရပါတယ်ရှင်။ အာဖဂန်နစ္စတန်မှာတာလီဘန်သဘုံတွေမင်းညာကရော့ကက်လောင်ချာနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကန်ဒဟာလေစိတ်လီယင်ပြည်လည်းပျက်စီးသွားပြီးလေကြောင်းခီးစဉ်အလုံးရပ်ဆိုင်းထားရတဲ့အကြောင်းအာဖဂန်အရာရှိတွေကတနင်္ဂနွေနေ့မှာအတည်ပြုပြောဆိုပါရယ်ဟာမန်ပြည်နယ်လက်ရှ်ခါကာမြို့တော်နဲ့ကန်နေတဲ့ကန်ဒဟာပြည်နယ်မှာအာဖဂန်လူကြုံရေးတပ်ဖွဲ့တွေနဲ့တာလီဘန်တွေအကြားအပြန်အလှန်ပစ်ခတ်တိုက်ခိုက်နေတဲ့အချိန်မှာလီယင်ပြည်လည်းတိုက်ခိုက်ခံခဲ့ရတာပါလီစိတ်ကိုရော့ကက်တွေအများပြားထိမှန်ခဲ့ပြီးတိုင်းပြည်ရဲ့ဒုတိယအကြီးဆုံးမြို့တော်ကနေထွက်ခွာမဲ့လီယင်ခီးစင်အလုံးပြေးလည်ပြင်ပြီးတဲ့အထီးရနာထားမဲ့အကြောင်းအာဖဂန်အရာရှိတွေကပြောဆိုပါရယ်တိုက်လီယင်တွေတုံးပြီးတာလီဘန်အဖွဲ့နဲ့အရက်သားနေအိမ်တွေကိုလေကြောင်းကထိုးစစ်ဆင်ခဲ့တယ်လို့ဟယ်မန်ခရိုင်မှာဆိုရင်စီးရင်တစ်ခုမနေ့ကဘုံကျဲတိုက်ခိုက်ခံခဲ့ရတဲ့အတွက်လူတစ်ယောက်သေဆုံးပြီးသုံးယောက်ဒဏ်ရာရခဲ့တယ်လို့လက်ရှ်ခါကာကပုဂ္ဂလိကဆေးရုံပိုင်ရှင်ဒေါက်တာမိုဟာမန်ဒင်နာဝါလ်ကအတည်ပြုပြောဆိုပါရယ်အဲဒီဆေးရုံမှာတာလီဘန်အဖွဲ့ကလူတွေဆေးကုနေတယ်လို့အထင်မှားပြီးအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေကတိုက်ခိုက်ခဲ့တာလို့လည်းဒေါက်တာနာဝါလ်ကပြောပါရယ်ရှင်ဂျပန်နိုင်ငံမှာကျင်းပနေတဲ့တိုကျိုအိုလံပစ်ပြိုင်ပွဲမှာဒီကနေ့ထိအမေရိကန်နိုင်ငံကစုတစိပ်ပေါင်း56ခုရရှိထားပြီးတရုတ်နိုင်ငံကစုတစိပ်50ရုရှားက40ဗြိတိန်က32နဲ့ဂျပန်နဲ့ဩစတြေးလျတို့က32ခုစီအသီးသီးရရှိထားပါတယ်ရွှေတစိပ်စုမှာတော့တရုတ်နိုင်ငံက23ခုနဲ့ပထမအမေရိကန်ကရွှေတစိပ်20နဲ့ဒုတိယနဲ့ဂျပန်ကရွှေတစိပ်18ခုနဲ့တတိယနေရာတွေမှာရှိပါတယ်။အရှိတောင်အာရှနိုင်ငံတွေထဲမှာတော့ဖိလစ်ပိုင်ကအမျိုးသမီးအလေးမပြိုင်ပွဲမှာရွှေတစိပ်တစ်ခုစုခူထားတယ်လို့ထိုင်းနိုင်ငံကလည်းအမျိုးသမီးတိုက်ကွန်ဒိုမှာရွှေတစိပ်တစ်ခုစုခူထားပါတယ်။မလေးရှားကတော့အမျိုးသား2ယောက်တွဲချက်တောင်ပြိုင်ပွဲမှာငွေတစိပ်ရရှိထားပါတယ်။တစ်ချိန်တည်းမှာပဲမနေ့ကကျင်းပတဲ့အမျိုးသားနဲ့အမျိုးသမီးရီကူးပြိုင်ပွဲတွေမှာဩစတြေးလျရီကူးမယ်အမ်မာမက်ကီယွန်နဲ့အမေရိကန်ရီကူးသမားကေလပ်ဒရက်ဆယ်တို့အိုလံပစ်စံချိန်တင်ခဲ့ပါတယ်။ရီကူးပြိုင်ပွဲနောက်ဆုံးနေ့မှာဩစတြေးလျနိုင်ငံသူအမ်မာမက်ကီယွန်ကမီတာ50အမျိုးသမီးတဦးချင်းပြိုင်ပွဲနဲ့အသင်းလိုက်ပြိုင်ပွဲတွေမှာရွှေတစိပ်ထပ်မံစုခူးရရှိတာကြောင့်သူအနေနဲ့တိုကျိုအိုလံပစ်ပြိုင်ပွဲမှာရွှေတစိပ်၄ခုအပါအဝင်ရရှိထားတဲ့စုတစိပ်ပေါင်း9ခုထိရှိသွားပြီဖြစ်ပါတယ်။ဒါဟာအမျိုးသမီးရေကူးအားကစားမင်တယောက်အနေနဲ့စံချိန်တင်စုတစိပ်စုခူးရရှိတာလည်းဖြစ်ပါတယ်။အမေရိကန်ရေကူးသမားကေလပ်ဒရက်ဆယ်ဟာလည်းမီတာ50တူချင်းလက်ပစ်ကူးရေကူးပြိုင်ပွဲမှာစံချိန်တင်အနိုင်ရခဲ့တယ်လို့အဖွဲ့ဝင်၄ယောက်ပါတဲ့အသင်းလိုက်ပြိုင်ပွဲမှာလည်းစံချိန်တင်အနိုင်ရရှိခဲ့တာကြောင့်စုစုပေါင်းရွှေတစိပ်5ခုစုခူးခဲ့ပါတယ်ရှင်။တို့ရရှင်များရှင်တင်းငူနေနေညပိုင်းသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆယ်လင်နာဆင်နိုင်ပါပြီရှင
်လောနိုင်ငံမှာအာနာသိန်းထားတဲ့စစ်ကောင်စီကအင်းဆောင်ဆိုးရွားကိုဖွဲ့စည်းလိုက်တာဟာနိုင်ငံရေးအရတန်တမန်နှမ်းကြောင်းတစ်ခုကိုဖော်ဆောင်လိုက်တာဖြစ်တယ်လို့မြို့သားညီညွတ်ရေးအစိုးရ NUG ရဲ့ဝန်ကြီးတစ်ပါးကပြောလိုက်ပါတယ်ဒါပြင်စစ်ကောင်စီဘက်ကဘလို့ပဲနာမည်ပြောင်းပြောင်းပြည်သူလူထုတွေဘက်ကအယုံကြည်မရှိဘူးလို့လည်းမြို့ဒေါ်လာရေးဆန္ဒပြတပိတ်ခေါင်းဆောင်ကပြောလိုက်ပါတယ်စစ်ကောင်စီဘက်ကဒီနေ့အင်းဆောင်အစိုးရဖွဲ့စည်းလိုက်တဲ့ပုံမှာနိုင်ငံရေးဖွဲ့စည်းတွေရဲ့သဘောထားတွေကိုကျွန်တော်ရန်တိုင်းကစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကသူတို့ချမှတ်ထားတဲ့ရှေ့လုပ်ငန်းစဉ်5ရပ်ကိုဆောင်ရွက်ဖို့အတွက်အင်းဆောင်အစိုးရကိုဖွဲ့စည်းလိုက်တယ်ဆိုပြီးတော့ဒီနေ့နေစွဲနဲ့ထုတ်ပြန်ကြေညာလိုက်ပါတယ်။ဒီပုံမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်။ NUG သဘောထားတဲ့ကျွန်တော်ရဲ့ဟိုတဦးချင်းတုံ့တက်ချက်ပြောချင်ပါတယ်။ဒါကတော့ပထမဦးဆုံးအခုလာလောလောဆယ်ကာလအတွင်းမှာမကြမီးရပဲရွေးကောက်ပွဲရလက်တွေပယ်ဖြစ်လိုက်တယ်ရွေးကောက်ပွဲကာလမှာမဲမတမာမှုတွေဖြစ်တယ်ဒါကြောင့်မို့ဒီရလက်ကိုပယ်ဖြစ်တယ်ဆိုရင်တန်ထွက်လာပါတယ်အခုမရှိမနှောင်းမှာပဲအခုလိုမျိုးအိမ်ကြောင်ဆိုရဟိုဖွဲ့စည်းလိုက်တယ်နောက်တစ်ခါအရက်သားတွေပါဝင်တယ်နောက်တစ်ခါစစ်ဒီတက်မတော်ရဲ့ပုံစံနဲ့မကတော့ဘဲနဲ့နော်ဝင်းကြီးချုပ်အနေနဲ့တာဝန်ယူရဲဆိုပုံစံဖြစ်လာတာကတော့နိုင်ငံရေးလမ်းကြောင်းတစ်ခုကိုအထူးဖြင့်တန်တမန်ကြီးရလမ်းကြောင်းတစ်ခုကိုပေါ်ဆောင်ရလို့ယူဆပါတယ်။ဒါကြောင့်လဲဆိုတော့မကြာမီမှာကျွန်တော်တို့ဒီကုလသမဂ္ဂအပါဝင်နိုင်ငံတကာမှာစစ်ကောင်စီနဲ့ NUG ကြားထဲမှာဘုဒ္ဓကိုအတိမတ်ပြုမလဲဆိုတော့ credential စိန်ခေါ်မှုကျွန်တော်တို့ရှိလာပါလိမ့်မယ်။ရှိလာတဲ့အချိန်မှာဒီစစ်ကောင်စီနေနဲ့အာဏာသိမ်းထားတယ်ဆိုတဲ့ပုံစံမျိုးနေနဲ့ဆက်သွားမယ်ဆိုရင်နိုင်ငံတကာအတိမတ်ပြုမှုတွေအခက်အခဲရှိတယ်ဆိုရင်များသူတို့သတ်မှတ်ထားတာမသိပါဘူး။အမှန်တော့အာဏာသိမ်းထားတဲ့သူကတော့အာဏာသိမ်းထားတာပဲဖြစ်မယ်။အဲကြောင့်လဲဆိုရွေးကောက်ပွဲကာလမှာ ဒီမိုကရေစီနည်းလမ်းကြပါဝင်ရှင်ပြိုင်ပြီးအနိုင်ရတဲ့သူမဟုတ်ဘူးဒါပေမဲ့ဒီလိုမျိုးဖြစ်ပျက်ကိုသူတို့အနေနဲ့အခုဆိုရင်တော့အစိုးရတည့်ရအနေနဲ့ထူထောင်ပြီးတော့လဲပတ်နေပါတယ်ဆိုရက်စောတကနဲ့တမချီအကြောင်းပြခြင်းနဲ့ပုံမူပြီးတော့ဟိုအတိမတ်ပြုမှုလက်ခံမှုရရှိဖို့အတွက်ကြိုးစားမလားဆိုတဲ့သဘောမျိုးပေါက်နေတော့တွေ့ရပါတယ
်ဒါပြင်စစ်ကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးခင်မောင်ဆွေကလည်းဒီပေါ်မှာသူ့ရဲ့သဘောထားကိုအခုလိုဆိုပါတယ်
အဲ့တော့သူအောင်မြင်လို့ဘူးဆိုတာကောင်စီတရအနေနဲ့လို့ဘူးမဖြစ်နိုင်မင်းနဲ့ဒီကျွန်တော်တို့ caretaker government ပေါ့အင်ဂျင်ဆူအနေနဲ့လို့ဘူးအတွက်ဖြစ်မှာတာလင်းတိုင်းနေပြည်နယ်အစည်းအဝေးကိုဖြည်းဖြည်းမမီချုပ်ကန်ပြီးတော့ဆောင်ရွက်နိုင်ကြည်ရှိမှလည်းလို့ယူဆတဲ့အတွက်ကြောင့်မလို့ဒီလို caretaker government အနေနဲ့အဲကျွန်တော်တို့ဆောင်ရွက်တော့ဘူးဆိုတာဖြစ်ပေါ်လာခြင်းဖြစ်တယ်လို့ပြောရပါလိမ့်မယ်
ဆရာနာသိမှုကိုစန့်ကျင်တဲ့မြမနွေဦးတော်လန်ရေးကိုစတင်ခဲ့တဲ့မန္တလေးဆန္ဒပြသပိတ်ခေါင်းဆောင်ဒေါက်တာတေသာစန်းကတော့စစ်ကောင်စီဘက်ကဘလို့ပဲနာမည်ပြောင်းပြောင်းသူ့အနေနဲ့အယုံကြည်မရှိဘူးလို့ပြောပါတယ်
။အဲ့တော့ပြောရရင်ကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့ဒီအကြက်ဖက်အာနာသိစစ်ကောင်စီအနေနဲ့နာမည်ဘလို့ပဲခေါ်ခေါ်ဘလို့ပဲပြောင်းပြောင်းနော်အိမ်မဲဆောင်ဆောင်ခြံမဲဆောင်ဆောင်ကျွန်တော်တို့ပြည်သူတွေနေတော့နော်လုံးဝအယုံကြည်မရှိဘူးဒါလုံးဝလည်းကျွန်တော်တို့ယုံကြည်မှုကျွန်တော်တို့ကိုအတိမတ်ပြုမှုလည်းမရှိဘူးဆိုတာကိုပဲပြောချင်ပါတယ်ခင်ဗျ။တော့သူတို့အာနာသိမ့်တဲ့အချိန်မှာအာနာသိမ့်တာသာဟလာတနည်းအာနာသိမ့်တယ်ဆိုပြီးပြောခဲ့တဲ့နောက်ကျနှစ်နှစ်ဖြစ်တယ်ဟောအခုနောက်ပူတော်နောက်ဆွေးသွားရတယ်။ပြောချင်တာဓာရီကိုကြည်ချင်းအပြင်ကိုပဲဒီအကြံဖက်စစ်ကောင်စီကိုကျွန်တော်တို့ဘလို့မှယုံကြည်လို့နော်မရဘူးဆိုတာအင်မတန်ထင်ရှားပါတယ်။အဲ့တော့ဒီစစ်ကောင်စီဒီကျွန်တော်တို့ပြည်သူလူထုအနေနဲ့ကတော့စစ်ကောင်စီဒီကျွန်တော်တို့ကိုလုံးဝနော်ကိုစားမပြုဘူးကျွန်တော်တို့လူထုအနေနဲ့လည်းလုံးဝအတိမတ်မပြုဘူးလက်မခံဘူးဆိုတာအင်မတန်ထင်ရှားပါတယ်ခင်ဗျာ
ဒီနေ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန်ကွန်းတဲမှာတော့ရွေးကောက်ပွဲကျင်းပနိုင်ဖို့နှစ်နှစ်အချိန်ယူရနိုင်တယ်လို့လည်းထည့်သွင်းပြောကြားသွားပါတယ်ဒါနဲ့ပတ်သက်ပြီးတော့ပြည်သူ့ပါတီဥက္ကဋ္ဌဦးကူကိုကြီးကတော့
အဓိကတော့ကျွန်တော်တို့ဒီဟာကဖေဖော်ဝါရီလနေ့အာဏာသိမ်းမှုပေါ့နော်ဒါတပ်ကတော့အာဏာထိန်းတယ်လို့ပြောတာပေါ့အဲ့ဒီအချိန်ကြီးဖြစ်လာတာကိုနိုင်ကရပ်ပက်ချက်ပဲဆက်ဆံကြီးပြစ်စီတာကိုပြတာပဲဆိုတော့လိုပဲမြင်ပါတယ်အဲ့တော့ဒီအချိန်ကာလကန့်သက်ချက်တွေအရဖွဲ့စည်းပုံ2008အရအာဏာထိန်းတယ်ဆိုတော့နှစ်နှစ်အတွင်းမှာသူကရွေးကောက်ပွဲလုပ်ပြရတယ်ဆိုတော့အဲ့တော့မှမလုပ်နိုင်ဘူးဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေဟာသူတို့ကိုယ်တိုင်ကဖျက်သိမ်းလိုက်ပြီဆိုတဲ့သဘောတည်းရောက်တယ်ဒါကြောင့်ဒီနေ့အခြေဝေဒီနေ့မင်းကောမှာသူကနှစ်နှစ်အတွင်းရုပ်ောက်ပွဲပြန်လုပ်ပေးမယ်ဆိုတော့ကတော့သူကဖွဲ့စည်းပုံကိုကိုးကားပြီးတော့သူကကတိပြုတာကိုတွေ့ရပါတယ်။အဲ့တော့ဒါပေမဲ့ပြည်သူတွေရဲ့အမြင်ပါကစစ်တပ်ကရုပ်ောက်ပွဲတွေလုပ်ပေးတယ်။1990ရုပ်ောက်ပွဲရော2020ရုပ်ောက်ပွဲရလတ်ရောချက်သိမ်းခံရတယ်ပေါ့။အကောင့်တွေမပေါ်ဘူးဆိုတဲ့အချိန်မှာရုပ်ောက်ပွဲလုပ်ပြီးတက်လာတဲ့ကိုယ်စလဲတွေကိုအာနာလွှဲမယ်ဆိုတဲ့ဂတိလောင်းတွေကတော့ပြည်သူတွေရဲ့ယုံကြည်မှုကိုရမှာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ
်စစ်တအာနာသိမ်းမှု6လပြည့်တဲ့နေ့မှာပဲစစ်ကောင်စီကအင်းဆောင်အစိုးရကိုဖွဲ့စည်းလိုက်တာဖြစ်ပြီးတော့စစ်ကောင်စီလို့ခေါ်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ဆက်ပြီးရှိသွားမယ်လို့လည်းဆိုထားပါတယ်စစ်ကောင်စီရဲ့အမိန့်အမှတ်152မြန်ဆောင်2021အရတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနိုင်ငံတော်ဝန်ကြီးချုပ်ဖြစ်တာဝန်ယူသွားမှာဖြစ်တယ်ဆိုပြီးတော့ကြေညာထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
စင်စီစဉ်နေလဲကြလာပါပြီ။အရင်ဆုံးတော့မြန်မာရေဆွေးနွေးခန်းဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကြောင့်စိတ်ပူပင်နေတဲ့ယောဂါ၊စိတ်ဖိစီးမှုဖြစ်နေတဲ့ယောဂါတွေမဖြစ်အောင်လို့ဘယ်လိုကာကွယ်နိုင်မလဲဆိုတာကိုမဆုမြတ်မုံကဗြိတိန်နိုင်ငံကဆေးယောဂါထုကူဆရာဝန်ကြီးဒေါက်တာမောင်အောင်ကာကိုမေးမြန်းထားပါတယ်။မြန်မာရေဆွေးနွေးခန်းစီစဉ်မှာနားဆင်နိုင်ပါလိမ့်ခင်ဗျာ။
ဒေါက်တာမောင်ဒါရှင် VOE မြန်မာဝိုင်းစီစဉ်ရနေကြိုးဆိုပါရစေ
။မင်္ဂလာပါမဆင်မြတ်မှာဟုတ်ကဲ့
။အခုဆရာဒီမြန်မာနိုင်ငံမှာပေါ့နော်ဒီအာနာသိမ့်မှုဖြစ်ပြီးတဲ့နောက်ပိုင်းမှာလူတွေကတော်တော်လေးဒီစိတ်ထဲမှာမကျေနပ်မှုတွေအာဒီမခံမရဖြစ်တာတွေပေါ့လေအဲ့ဒါတွေတော်တော်လေးခံစားရတယ်ဆိုတာဒီမြန်မာနိုင်ငံအနှက်မှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုကြည့်လို့ရှင်သိနိုင်ပါရစေ။ဆိုတော့အဲ့ဒီစိတ်ခံစားမှုတွေကဘလို့အခြေအနေမျိုးမှာရောက်တဲ့အခါကြလို့ရှင်ကိုယ့်ရဲ့ကျန်းမာရေးကိုထိခိုက်တယ်လို့ဆရာတို့လိုစိတ်ပညာရှင်တွေအနေနဲ့သတ်မှတ်ပါလေရှင်အဲ့ဒါအရင်ဆုံးဖြေပေးပါ
ကျေးဇူးပါမဆင်မြတ်မော်ဒီဟာဒီမိကုံးကိုမဖြည့်ခင်ကျွန်တော်အနောက်ကလေးကိုတစ်ချက်လေးနည်းနည်းလေးပြန်ပြီးတော့သွားလိုက်ချင်တယ်ဘာဖြစ်လို့ဆိုဒီဟာကတနိုင်ငံလုံးနဲ့အပွမ်းပေါ့နော်နိုင်ငံနဲ့အပွမ်းပြည်လုံးကျွတ်အထွေထွေ debate revolution လုပ်နေတာပေါ့နော်ခေပြောင်းကျော်ထိုင်ရေးလုပ်တယ်ဆိုရင်လည်းမမှားပါဘူးအဲ့တော့ဒီဟာကဒီစိတ်ကြမ်းမာရေးကိုထိခိုက်လာဆိုတဲ့ဟာကျွန်တော်လည်းစိတ်ဆရာအောင်ဆွေယောဂဆရာအောင်ဆိုတဲ့အတွက်ကြောင့်မလို့ကျွန်တော်လေးလေးလာကြည့်လိုက်လေးလာကြည့်တော့ဒီကဘာပေါ်မှာနိုင်ငံတော်တော်များများနိုင်ငံပေါင်း200နဲ့မှ50လောက်ဒီဒီလိုမျိုး protest demonstration revolutions campaign တစ်ခုမဟုတ်တစ်ခုအများအားလုပ်ကြတယ်ကမ္ဘာလူကြီးဒီ 99% လောက်ကလည်းဒီလိုမျိုးတွေလှုပ်ဖူးတဲ့အတွေ့အကြုံရှိတယ်ဆိုတာကိုဒါမှတ်တမ်းနေရှိတယ်။ဒါပေမဲ့ဟုတ် sadly ပေါ့နော်။ဟုတ်ဒီလူတွေလှုပ်တဲ့လူတွေရဲ့စိတ်ရောဂါအခြေအနေပေါ်မှာ impact ဘယ်လိုမျိုးရှိလဲဆိုတဲ့ဟာကိုလေ့လာထားတဲ့ဟာကတော်တော်လေးနည်းတယ်။ဟုတ်အားနည်းတာကိုတွေ့ရတယ်။နည်းပေမဲ့တချို့စာလမ်းတွေမှာဟုတ်အဓိကကတော့ဒါစိတ်ကြမ်းမာရေးကိုထိခိုက်နိုင်တယ်နော်။အခုဒါမှတ်မိကုံးရောက်လာအာတိကိုင်းနိုင်လဲဆိုတော့သူကနံပါတ်1ကတော့စိတ်ကြယောဂါပေါ့နော်ပမာလို့ဆိုတော့စိတ်ကြယောဂါ depression ပြီးတော့စိတ်ပူပန်တတ်တဲ့ယောဂါ anxiety နောက်ကျွန်တော်တို့ဒီ post traumatic stress ရာကပြန်ပြီးတော့အရင်တန်းရဖြစ်ခဲ့တဲ့ဟာကို trauma ကိုပြန်ပြီးတော့ပြန်ပြန်သတိရနေပြီးတော့စိတ်မှာစိတ်ဖိစီးမှုဖြစ်တဲ့ယောဂါအဲ့လိုမျိုးလေးတွေခံစားရတာကိုကျွန်တော်တို့ကဒါလေ့လာတွေ့ရှိရတာအဲ့တော့ဒီစိတ်ဟိကြယောဂါတို့စိတ်ပူပန်တဲ့ယောဂါတို့ခုနကကျွန်တော်ပြောတဲ့ PTSD တို့ဒါတွေကအခုဖြစ်လာဆိုတော့အခုမဖြစ်ပါဘူးအခုလူတွေကြုံတွေ့နေရတဲ့အခုချိန်မှာမြန်မာပြည်သူလူထုကြုံတွေ့နေရတဲ့ခါကစိတ်ဖိစီးမှုပေါ့စိတ်ဖိစီးမှုကတော့တကယ်ကိုကြုံတွေ့နေရတယ်နောက်စိတ် emotional roller coaster ပေါ့နော်စိတ်ကအနှိမ့်အမြင့်တွေအများကြီးဖြစ်တယ်အဲ့တော့ဒါကိုစိတ်ယောဂါလို့ပြောမလားဆိုတော့ကျွန်တော်တို့ကမပြောပါဘူးဒါကပုံမှန်ဖြစ်တဲ့ normal stress reaction เนาะပုံမှန်ပတ်ဝန်းကျင်မှာကြုံတွေ့နေရတဲ့အခက်အခဲတွေကြောင့်ဖြစ်လာတဲ့စိတ်ကပုံမှန်တုံ့ပြန်မှုပါဒါစိတ်ယောဂါမဟုတ်ပါဘူ
းဆိုတော့ဒါပေမဲ့အဲ့ဒါကကျန်းမာရေးကိုဘလို့အခြေအနေမျိုးမှာရောက်တဲ့အခါမှာကျန်းမာရေးကိုယ့်ရဲ့ကံကျန်းမာရေးပေါ့เนาะဒီဟိုကိုကျန်းမာရေးစိတ်ကျန်းမာရေးဘာရောထိခိုက်တယ်လို့ရောဆရာတို့ပြောလို့ရလဲရှင့
်ဒီလူတွေကစိတ်သက်ကျသွားမယ်ဘာမှလှုပ်ချင်ကြံ့နေသေးမရှိတော့ဘူးအရှုံးပေးလိုက်မယ်ဆိုရင်တော့ဒါစိတ်ကြမ်းမာရေးကိုထိခိုက်ဖို့အချက်တာပိုပြီးတော့များသွားတယ်။ဒါပေမဲ့အဲ့ဒါကိုကာကွယ်ဖို့ဆိုရင်တော့အချက်တာမကြဖို့ဒါအရေးကြီးတယ်။အဲ့ဒီအတွက်ဆိုရင်တော့ကျွန်တော်ကအချက်၃ချက်ပြောချင်တယ်ပေါ့နော်။အဲ့တော့ဒီခုနကကျွန်တော်လေ့လာကြည့်တဲ့စာလမ်းတွေမှာလည်းသူက mental health ကို impact မဖြစ်အောင်စိတ်ယောဂါဖြစ်တဲ့ခုနကပြောတဲ့ယောဂါမျိုးတွေမဖြစ်အောင်အကောင်းဆုံးကုထုံးက united ဖြစ်ရမယ်။ connect ဖြစ်ရအဲ့တော့အားလုံးစီစီလုံးလုံးနဲ့ cost တစ်ခုကိုတိုက်တဲ့အချိန်မှာဘယ်တော့မှလူမျိုးစိတ်ယောဂါဖြစ်တဲ့စိတ်ဝိညာဉ်နဲ့ဆိုင်တဲ့ယောဂါတွေမရနိုင်ပါဘူးတဲ့အဲ့တော့အဓိကကုထုံးကတော့ဆက်လက်ပြီးတော့စီလုံးရမယ်အဲ့စီလုံးနဲ့ပြင်မှာမှသူတို့နောက်တစ်ခုဒီ research မှာတွေ့ထားတာက connect ဖြစ်ရအားလုံးဒီပြောင်းနေတဲ့အနေနဲ့ဆက်တွေ့ပြီးတော့အားပေးနေရနေပြီးတော့ motivated ဖြစ်ရ motivated ဆိုတာဘာလဲဆိုတော့အနိုင်တစ်ခုကိုသွားတဲ့အခါမှာဒီသွားနေတဲ့အောင်မြင်ရင်ငါတို့ဘာလုပ်မယ်ဆိုတဲ့စိတ်ကလေးနဲ့ကိုကဟိုကျွန်တော်တို့ငငယ်တုန်းကကြိုက်ချိုးတက်တယ်လို့ကြိုက်ချိုးတက်ရင်ဟိုဟာရောက်တော့မယ်တကွေးကြံရောက်တော့မယ်တကွေးကြံရောက်တော့မယ်ရောက်ချင်မှတော့ရအောင်မယ်ဒါပေမဲ့လည်းအဲ့ဒီလိုမျိုးအားပေးနေနောက်ဆုံးတော့ဟိုတက်ချိုးဖျားကြီးလည်းဖူလိုက်အောင်အားလုံးကဂျန်နဲ့ stress တွေပင်ပန်းလာရေပုံတော့ပျောက်သွားအဲ့ဒီလိုမျိုးစိတ်ကလေးနဲ့အဲဂျန်နဲ့တက် motivate ဖြစ်အောင်အားပေးနေရကျွန်တော်တို့ကငါတို့ဒီအောင်သွားရင်ဘာလုပ်ကြမှာလဲဟိုကျမ်းမာရေးအတွက်ဘာလုပ်မှာလဲလူမှုရေးအတွက်ဘာလုပ်မှာလဲပညာရေးအတွက်ဘာလုပ်မှာလဲအမျိုးသားအလုံးအတွက်ဘာလုပ်မှာလဲဒီဟာမျိုးစဉ်းစားထားရင်ဒါက motivated ဖြစ်အဲ့လို motivated ဖြစ်နေရင်ဆက်ပြီးတော့ lunch ဆက်ရှောင်းနိုင်ချီတက်နိုင်ဒါပြည်သူလူထုတရားလုံးအတွက်ကိုပြောတာဒီပြည်သူလူထုကဒီလိုသာလုပ်လို့ရှိရင်ဘယ်နဲ့ကစိတ်ယောဂါနဲ့ပတ်သက်တဲ့ဟာတွေမဖြစ်လာတော့ပါဘူးဒါကိုလည်းကာကွယ်ပြီးသားဖြစ်သွားမှာ
အခုပေါ့နော်ဒီမြန်မာနိုင်ငံမှာဒီမြန်မာနိုင်ငံတဝမ်းမှာဆန္ဒပြနေတာတွေကိုကြည့်လို့ရှိရင်များသောအားဖြင့်ကလူငယ်တွေပါဆိုပြောရင်တော့အသက်20ဝန်းကျင်အရွယ်လူငယ်တွေလို့အများစုတော့ပြောလို့ရပါတယ်ဆိုတော့အဲ့လူငယ်တွေကနှိမ့်ိုင်းသူတို့လမ်းပေါ်ထွက်ပြီးတော့ဆန္ဒပြနေတယ်နောက်သူတို့မျက်စိရှေ့မှာပဲပေါ့နော်အခုဆိုရင်ဒါအင်အားသုံးပြီးတော့ဖြုတ်ခွဲခံရတာတွေတွေ့နေရတယ်ဆိုတော့ အဲ့ဒီလိုလူငယ်တွေရဲ့စိတ်ထဲမှာဒီလိုမျိုးမြင်နေတွေ့နေရတဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ပေါ့နော်သူတို့စိတ်ထဲမှာရောဘယ်လိုမျိုးစိတ်ဓာတ်တွေဖြစ်သွားနိုင်တယ်လို့ဆရာပြောလို့ရလဲဆရာအဲ့ဒါလဲ
really good question ဗျာဘာလို့လဲဆိုတော့ဒီ riot ကိုနှိမ်နင်းတယ်ဒီ revolution တွေကိုနှိမ်နင်းတယ်ဆိုတော့ကျွန်တော်တို့အရင်တော့ကလည်းတွေ့မှာပါထိုင်ဝမ်တို့ဟောင်ကောင်တို့နော်ဟိုနောက်တခြားနိုင်ငံတွေမှာလည်းဒီလိုပဲနှိမ်နင်းခဲ့တာလေကျွန်တော်တို့အားလုံးတွေ့ဘူးပြီးတာဒါကအခုဒီမှာဆိုလဲကျွန်တော်တို့ကို ဟိုဒီပြည်သူလူထုတွေကိုဖီးယားဖက်တာကိုကြောက်စိတ်ဝင်သွားအောင်လို့လှုပ်ဆောင်နေတဲ့အချက်တွေအများကြီးရှိတယ်။ကြောက်စိတ်ဝင်သွားအောင်လို့တနက်တွေဖောက်တယ်ခေါင်းတဲတွေကိုပစ်တယ်လူတွေကိုဒီဘာမှပြန်လည်မခုခံတဲ့လူငယ်လေးတွေကိုမတရားရိုင်းနှက်တယ်နော်အိမ်တွေကိုမတရားဝင်ဖြတ်တယ်မင်းမဲ့ဇေယိုက်တွေလုပ်နေတဲ့ဟာတွေကဒါလူတွေကိုကြောက်စိတ်ဝင်အောင်လုပ်တယ်အဲတော့သူတို့တွေကခုနကကျွန်တော်ပြောသလို connected, motivated ဖြစ်နေဒီဟာတွေကဒါကြော်ချနေတယ်တကယ်လို့စိတ်ထဲမှာတခုခုအဲ့လိုတင်းကျပ်နေတယ်ဟိုငိုချင်စိတ်တွေပေါ်လာမယ်ဟိုအများပဲအိတ်မရဘူးဒီလိုမျိုးစိတ်လေးတွေပေါ်လာရင်အချင်းချင်းစကားပြောပါအချင်းချင်းအားပေးစကားပြောပါကျွန်တော်တို့အားလုံးမှာလောလောဆယ်တော့အဖြေဘယ်လိုရောက်မလဲဆိုတာဘယ်သူမှမသိပါဘူးဟုတ်ဒါပေမဲ့လည်းဒီလိုမျိုးအားပေးနေနဲ့အားတက်နေ motivated ဖြစ်နေကျွန်တော်ကငါတို့တော့အောင်သွားရင်ဘာလုပ်မယ်ဆိုတဲ့အောင်စိတ်လေးနဲ့သူတို့ဟိုရှာဖွေပြီးဖတ်မယ်ပြုမယ်ဆိုရင်ဒီအကြောင်းတွေခေါင်းထဲမှာဒီစိတ်လုံးရောက်မနေတော့ဘူးဘာလို့လဲနောက်ငါတို့ရရင်ဘာလုပ်မယ်ဆိုတဲ့ဟာအတွေးကခေါင်းထဲမှာဝင်နေရင်အဲ့ဒီအတွေးလေးနဲ့အဲ့ဒီမှာ occupy ဖြစ်နေတာစိတ်ကိုပြောင်းလဲသွားတာနော်စိတ်ကိုဒီကြောင်းဒီဖြစ်ပြနေတဲ့အနေထိုင်ုံတွေကိုအမြဲတမ်းတွေးမနေပဲနဲ့ငါတို့ပြီးသွားရင်ဘာလုပ်မယ်ဆိုတဲ့ဟာနဲ့နည်းနည်းလေး switch လုပ်အောင် mind လေးကိုအဲ့ဒါမျိုးလုပ်ရင်တို့ကပို့ပြီးတော့ဒီ resilient ဆိုတာစိတ်ခွန်အားပို့ပြီးတော့ကောင်းလာမယ်စိတ်ချမ်းသာရေးပို့ပြီးတော့အားပြေလာအဲ့ဒါကအရေးကြီးပါတယ်ခင်ဗျာ
အခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဒီပြည်တွင်းမှာလည်းမဟုတ်ဘူးပေါ့နော်ဒီနိုင်ငံတကာမှာရှိနေကြတဲ့မြန်မာတွေကလည်းတစ်ချိန်လုံးစောင့်ကြည့်ပြီးတော့မှစိတ်ပူပန်ကြရဲစိတ်တော့ကရောက်ကြရဲအဲ့လိုမျိုးစိုးရိမ်မှုတွေဒီစိတ်ဖိစီးမှုတွေကိုပြေပြောက်သွားအောင်ရော့သွားအောင်ရောဆရာတင်တယ်ဘယ်လိုမျိုးအကြံပြုချင်ပါလဲရှင
်အဲ့ဒါ another good question ဟိုအဲ့ဒါကဒီဗမာပြည်တွင်းရောပြည်ပရောဗျာဘာနဲ့ဘာတူလဲဆိုတော့အခုဟာကဟိုနည်းနည်းလေး limitation ထားရမယ်ပေါ့နော်တချို့ untrusted source တွေတချို့အခုခေါ်နေတဲ့ new term cyber လာတဲ့ဟာတွေအဲ့ဒါမျိုးတွေကဒါကိုယ့်ကိုစိတ်ချောက်ချောင်းစိတ်တက်ပြက်ပြောင်းဒါဟိုဘက်ကလုံနေတာလုံနေတဲ့ဟာတွေကိုဟိုမကြည့်နဲ့ခုနကပြောတဲ့ fear factor ဝင်အောင်လုံတဲ့ဟာတွေဖြစ်သွားရင်လူတွေကမလွားအပ်တဲ့စိုးရိမ်ပူပန်မှုတွေစိတ်ဖိစီးမှုတွေပိုများမယ်အဲ့တော့ number 1ကဒါ number 2ကတော့ဟိုအဗမာအခုပြပမှာဆိုရင်ခုနကမျိုးကပြပပေါ့ဗမာနိုင်ငံရဲ့အချိန်နဲ့ပြပအချိန်က time difference ကအဲ့ဒါက main factor လို့ကျွန်တော်ထင်တယ်ဟိုအထူးသဖြင့်နောက်နိုင်ငံတွေမှာနောက်နိုင်ငံတွေမှာကညဆိုရင်ဗမာပြည်မှာကမနဲ့ဆိုတော့အကုန်လုံးကတိကျတော့ညမိတ်ဖဲနဲ့ကြည်ကြအားပေးကြဟုတ်ပြည်သူလူထုကိုပြင်ပနေပြီအားပေးတော့နေ့နဲ့ညတွေနဲ့အကုန်မှားကုန်တယ်အဲ့တော့အဲ့ဒါတစ်ချက်နောက်အစားတောက်ပြက်နေကြတယ်လို့ကျွန်တော်မြင်တယ်ကျွန်တော်တို့ကိုယ်တိုင်လည်းခံစားနေရစားတာစားနေရတယ်ရတာမရှိဘူးဟိုမပျော်ဘူးမပျော်တဲ့စိတ်နဲ့ကြောင်ရရတာတခုခုခန္ဓာကိုယ်ကြီးကိုလုံနေရတယ်လို့ဖြစ်နေတော့ဒါပေမဲ့အဲ့ဒီစိတ်နဲ့လုံနေရပြီအဲ့တော့တောင်ဟောတစ်ခုနေနဲ့လုံပါနှမဆိုရင်ကိုရောစိတ်ရောကိုထောင်းစိတ်ကြီးဖြစ်တော်လိမ့်အဲ့တော့အချိန်မှန်မှန်အဲ့ဖို့စူးစမ်းပါတတ်နိုင်တဲ့လောက်ပေါ့လေဖြစ်နိုင်မှန်သိပါလေစူးစမ်းပါပြီးတော့အစားအသောက်ကိုလည်းပုံအချိန်မှန်မှန်လေးစားပါပြီးတော့ connected လုပ်ပြီးတော့မယုံရတဲ့ source တွေ psychologically sidewalk လုပ်နေတဲ့ post တွေကိုဖတ်ပါနဲ့မလုပ်ပါနဲ့ဒါဆိုလို့ရှိရင်တော့ဟိုဒီပို့ပြီးတော့စိတ် resilient ကိုစိတ်ကြမ်းမာရေးကိုပို့ပြီးတော့ကြံ့ခိုင်အောင်လုပ်တဲ့ဟာလေးတွေဖြစ်သွားမှာ
အခုလက်ရှိမှာဆရာလက်ဆုံးဆုံးကပြောပါတယ်ဒီစိုးရိမ်စိတ်တွေတောကရောက်မှုတွေကအခုအချိန်တွေမှာတော့ဒါစိတ်ရောဂါဖြစ်တဲ့အဆင့်ကိုမရောက်သေးဘူးပေါ့လေဒါပေမဲ့ဒီအဆင့်ဒီအခြေအနေတွေကပိုပြီးတော့မှကြာရှည်သွားမယ်ကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာကိုလည်းထိခိုက်လာပြီဆိုလို့ရှိရင်ဒီကျွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးဖို့လိုအပ်တဲ့ကုသမှုယူဖို့အတွက်ကရောဘယ်လောက်ထိအရေးကြီးတယ်ဒါကိုဘယ်လောက်ထိ new design လုပ်သင့်တယ်လို့ရောဆရာအနေနဲ့ပြောချင်ပါလိမ့်ရှင
်အဲ့ဒါတော့အရေးကြီးတယ်ဗျအဓိကဖြစ်မှာတော့စိတ်ကြယောဂါနဲ့စိတ်ပူပန်ယောဂါအချိန်လုံးပူပန်နေပြီးတော့တစ်ခုခုအလုပ်နိုင်မကန်နိုင်နေဖြစ်မယ်ဘာမှအဓိက concentration ပေါ့ဘင်းရာဦးမှအာရုံစူးစိုက်လို့မရဘူး။နောက်ဘာလို့လို့မပျော်ဘူးပျော်တဲ့စိတ်လည်းမရှိတော့ဘူး။ဘာမှလည်းလုပ်ချင်ကြရင်စိတ်မရှိတော့ဘူး။စားချင်စိတ်လည်းမရှိဘူး။အိတ်ချင်စိတ်လည်းအိတ်တယ်မပျော်တော့ဘူး။ဆိုရင်တော့ဒါကဒီ စိတ်ချမ်းသာရေးအတွက်ဒီတိုင်းမင်းတွေမြန်မာလူတွေနဲ့ပညာရှင်တွေနဲ့စကားပြောတင်တယ်အဲတော့စိတ်ချမ်းသာရေးဆိုတာကဟိုဆက်เสียမဟုတ်ပါဘူးကျွန်တော်တို့လူမှာနှစ်ခုပဲရှိတယ်ကိုယ်နဲ့စိတ်နဲ့ကိုယ်ချမ်းသာရေးကို view ဆိုင်တယ်နေမကောင်းရင်ဆရာအောင်ပြတယ်စိတ်ချမ်းသာရေးလည်းဒီတိုင်းပဲခုနကကျွန်တော်ပြောတဲ့လက္ခဏာလေးတွေရှိလာရင်ပြပါဆရာအောင်လည်းဟိုပြောပါဒါဆက်เสียမဟုတ်ပါဘူးစိတ်ယောဂဖြစ်ရင်လည်းအဲ့တော့စိတ်နည်းနည်းလေးဒီလိုမျိုးဖြစ်နေတယ်ဆိုရင်ဘေးနာပတ်ဝန်းကျင်ကပြေပြီးတော့တန်ဖိုးပေးလို့ရတယ်စကားတွေပြောပြီးလို့ရတယ်ဂယုစိုက်ပေးလို့ရတယ်ဒါဆိုရင် तू ကစိတ်ယောဂါက तू ကသူ့ပြန်ပြီးတော့ကောင်းလာစိတ်ယောဂါကဆေးတစ်ခုလည်းတောက်လို့ကြောက်တဲ့ယောဂါမဟုတ် तू ကဆေးလည်းတောက်ရမယ်စိတ်သက်ဖန်စာကြံ့စိတ်သက်ဆိုင်ရာကြံ့ခိုင်မှုလည်းလုပ်ရမယ်ပြီးတော့ဒီပတ်ဝန်းကျင် social ကလည်း support လည်းလုပ်ဒီသုံးခုပေါင်းမှသုံးချောင်းထောက်လိုက်မှစေယောဂါပြန်ပြီးတော့ထောင်တက်သွားမှာအဲ့တော့မရှက်ပါနဲ့ဖြစ်လာရင်တယောက်တည်းကြိတ်ပြီးတော့မခံပါနဲ့ကုညီမှုရယူပါဘေးမှာကိုယ့်ရဲ့မိသားစုတငယ်ချင်းတိုင်းဝိုင်းကိုပြောပြီးတော့ support ကိုရှိပါမိသားစုတငယ်ချင်းတိုင်းဝိုင်းကလည်းအဲ့လိုမျိုးဆိုရင်မနောက်ပါနဲ့မပြောင်းပါနဲ့ဒါတွေကနောက်เสียပြောင်းကြမဟုတ်ဘူးသူတို့ကဒါတကယ်ခံစားနေရတဲ့ဟာဆိုတော့အားပေးပါ support လုပ်ပေးပါဒီလိုမျိုးဟိုလုပ်ပေးလိုက်လို့ရှိရင်ခုနကစေယောဂါကလည်းပြန်ပြီးတော့နောက်တစ်ဆင့်ပြန်ကောင်းသွားပြီးတော့ပုံမှန်ပြည်သူလူထုထဲမှာနောက်တစ်ချက်တအားပြန်ဖြစ်သွားမယ်ဟာဖြစ်သွားမှာအဲ့တော့ကျွန်တော်ကတော့အဲ့လိုပဲအကြံပြုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါက်တာမောင်ဦးကချင်းအခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပါခင်ဗျာဟုတ်ကျေးဇူးတင်ပါတယ
်မင်္ဂလာပါစီတူအောင်မင်းရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကာကွယ်ဆေးသို့မဟုတ်ကိုဗစ်ပြဿနာအတွက်နောက်ဆုံးမျှော်လင့်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မင်းနဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဒီမနက်ကမှရှေ့လာမဲ့သတင်းနှစ်ပတ်အတွင်းလူကြီးထွက်လောက်ကိုဗစ် -19 ဗိုင်းရပ်စ်ကူးစက်ခံရနိုင်ကြောင်းပညာရေးဆိုင်ရာကျွမ်းကျင်သူတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးကုလသမဂ္ဂဆိုင်ရာဗီဒိန်သံအမတ်ကြီးဘာဘရာဝူးဝော့ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်29ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှကျင်းပတဲ့မြန်မာအရေးအလွတ်သဘောဆွေးနွေးချိန်သူကအဲ့လိုထုတ်ဖော်ပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ကျန်းမာရေးစနစ်လုံးဝပြိုပြက်နေပြီးကျန်းမာရေးဝန်ထမ်းတွေကလည်းတိုက်ခိုက်ခံရဖမ်းဆီးခံရတာတွေရှိခဲ့တာကြောင့်အခြေအနေတွေဟာစိုးရင်စရာကောင်းတယ်လို့လဲသူကဆိုပါတယ်ကုလသမဂ္ဂဆိုင်ရာဗီဒိန်သံမတ်ကြီးရဲ့ပြောဆိုချက်ဟာလက်ရှိမြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့ကိုဗစ်ဗိုင်းရပ်စ်ပြဿနာအခြေအနေတွေကိုထင်ရှားနေတယ်လို့လဲဆိုနိုင်ပါတယ်ဒါဆိုရင်မြန်မာနိုင်ငံတွေကကိုဗစ်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနေ့စဉ်လူအများအများသေဆုံးမှုတွေနဲ့ပတ်သက်ပြီးဖြေရှင်းနိုင်စရာနည်းလမ်းရှိပါသေးရဲ့လားလို့မေးစရာရှိလာပါတယ်
တကယ်တော့ကိုဗစ်ပြဿနာကိုကောင်းကောင်းမွန်မွန်ရင်ဆိုင်နိုင်ဖို့ဆိုရင်သက်ဆိုင်ရာတိုင်းပြည်ခေါင်းဆောင်နဲ့အာဏာပိုင်အဖွဲ့အစည်းရဲ့နိုင်ငံသားတွေပေါ်ကိုကကာကွယ်စောင့်ရှောက်ရမယ်မိဘပြည်သူတွေအဖြစ်သဘောထားဖို့ကိုဗစ်ကိုရင်ဆိုင်ရမှာကောင်းမွန်တဲ့စီမံခန့်ခွဲမှုချမှတ်အကောင့်အထည်ဖော်နိုင်ဖို့ကိုဗစ်ကာကွယ်တိုက်ဖျက်ရေးလုပ်ငန်းတွေပြည်သူတရလုံးပါဝင်လာအောင်စည်းရုံးနိုင်ဖို့လိုအပ်မှာဖြစ်ပါတယ်။အဲ့ဒီတဲကကောင်းမွန်တဲ့စီမံခန့်ခွဲမှုဆိုတာကတော့ကိုဗစ်ဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိတန်တရာရှိသူတွေကိုလိုအပ်တယ်လို့စစ်ဆေးပေးဖို့စစ်ဆေးချက်အရဗိုင်းရပ်စ်ကူးစက်ခံရသူတွေကိုကောင်းမွန်တဲ့ကုသမှုပေးဖို့ကူးစက်ခံရသူတွေနဲ့ထိစပ်ခဲ့သူအတူနေသူတွေကို quarantine center တွေလိုနေရာမျိုးမှာခွဲခြားထားဖို့လိုအပ်မှာဖြစ်ပြီးနောက်ဆုံးအဆင့်အနေနဲ့အရွယ်ရောက်သူတိုင်းကာကွယ်ဆေးစနစ်တကျထိုးနှံခွင့်ရရှိရေးဖန်တီးပေးဖို့လိုအပ်ပါတယ်။ဒီအတွက်လည်းနိုင်ငံအစိုးရတွေဟာအဲ့ဒီလုပ်ငန်းဆောင်တာတွေအကောင့်ထဲဖော်နိုင်အောင်အသေးစိတ်စီမံကိန်းချအစီအစဉ်ရေးဆွဲအကောင့်ထဲဖော်ကြရတာမျိုးဖြစ်ပြီးတတ်နိုင်သမျှငွေကြေးဘတ်ဂျက်လည်းထုတ်သုံးရပါတယ်။လက်ရှိစစ်ကောင်စီကတော့ကိုဗစ်ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းရဲ့အခြေခံကြတဲ့တန်တရာရှိသူတွေကိုဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစစ်ဆေးပေးတာစစ်ဆေးလို့ကူးစက်ခံရရင်ဆေးဝါးကုသပေးတာထိတွေ့သူနီးစပ်သူတွေကို quarantine center တွေမှာခွဲခြားထားတာမျိုးကိုတောင်အကောင့်ထဲပေါ်နိုင်တာမတွေ့ရပါဘူးအကျိုးဆက်ကတော့ဗိုင်းရပ်စ်ကိုလိုအပ်တဲ့အရေးအတွက်စစ်ဆေးမပေးနိုင်တာကြောင့်တကယ်လက်တွေ့ဘယ်နှယောက်ကူးစက်ခံရတယ်မှန်မှန်ကန်ကန်မဖော်ထုတ်နိုင်တဲ့အပြင်ကုသရေးနီးစပ်သူတွေကိုခွဲခြားထားရေးတွေကိုလည်းစနစ်တကျမလုံနိုင်တော့ပါဘူး
ဒါရင်မကကိုဗစ်ကူးစက်ခံရသူတွေကိုကုသဖို့ ဆေးရုံနဲ့စင်တာတွေမှာလုံလုံလောက်လောက်ပြင်ဆင်ထားမှုမရှိတာကြောင့်ပြည်သူအများများဟာကိုယ်နေမှာပဲကိုနေပြီးကို့အစီအစဉ်နဲ့ကိုကိုဘစ်ကိုကူးသားရတဲ့အခြေအနေဆက်ရောက်သွားစေပါတော့တယ်။အဲ့ဒီအတွက်နောက်ဆက်တွဲပေါ်ပေါက်လာတဲ့ပြဿနာတွေကတော့ထိရောက်မှန်ကန်တဲ့ကူးသားမှုမရတာကူးဆက်ခံရတဲ့နေအိမ်တွေနဲ့အကူးမခံရသေးတဲ့နေအိမ်တွေပါဆေးဝါးရှာဖွေမှုစုဆောင်းမှုအောက်ဆီဂျင်အိုးနဲ့အောက်ဆီဂျင်ကွန်စင်ထရေတာဝယ်ယူမှုစုဆောင်းမှုတွေကြောင့်ဆေးဝါးအောက်ဆီဂျင်နဲ့အသက်ရှူဆက်ရှာပါဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်တာနဲ့အတူနောက်ဆုံးလူအများပြားသေဆုံးမှုတွေဖြစ်ပေါ်လာရတော့တာပါပဲလက်ရှိကမ္ဘာပေါ်ကကိုဗစ်အကူးဆက်ခံရဆုံးလို့ဆိုတဲ့နိုင်ငံကြီးတွေတောင်မှကိုဗစ်ကြောင့်တနည်းလူတစ်ထောင်ကျော်သေဆုံးရမှုအလွန်နှဲပါတယ်ဒါပေမဲ့ဇူလိုင်ဒုတိယပတ်ကစမြန်မာနိုင်ငံရန်ကုန်တမြို့ထဲမှာတင်ကိုဗစ်ကြောင့်သေဆုံးသူလူတစ်ထောင်ကျော်ရှိနေတယ်လို့စစ်ကောင်စီဘက်ကလူသေးအလောင်းတွေမိသကြိုမှုအစဉ်ပြေအောင်တနည်းအလောင်းပေါင်း3000လောက်သကြိုနိုင်သည့်အထိမိသကြိုဇက်ကိုအမြန်တိုးချဲ့တိဆောက်နေတာကိုကြည့်ရင်ကိုဗစ်ကြောင့်လူသေဆုံးမှုဘလောက်များနေပြီလဲခန့်မှန်းနိုင်ပါတယ
်အခြားတစ်ဖက်မှာတော့ကိုဗစ်ပြဿနာကိုဒီထက်ပိုပြီးကောင်းကောင်းကြိုက်တွေ့နိုင်ရေးစစ်ကောင်စီဘက်ကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေကိုဖမ်းဆီးစေကူတာခွင့်ပိတ်ပင်ဖမ်းဝရမ်းထုတ်တာတွေကိုပယ်ဖျက်ပေးဖို့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေနဲ့ volunteer တွေရဲ့ကိုဗစ်ကူးတာရေးကျန်းမာရေးစောင့်ရှောက်မှုပေးရေးအကူအညီပေးရေးပရဟိတလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်နိုင်အောင်လမ်းဖွင့်ပေးဖို့စတာတွေဖြေလျှော့ပေးဖို့မမြင်မတွေ့ရတဲ့အတွက်မြန်မာနိုင်ငံမှာကိုဗစ်ပြဿနာကိုရင်ဆိုင်ရမှာကာကွယ်ထိန်းသိမ်းကုသရေးလုပ်ငန်းတွေအပေါ်တိတ်ပြီးမျှော်လင့်လို့မရတာတဖြည်းဖြည်းထင်ရှားလာစေပါတယ်ဒီအတွက်ကိုဗစ်ပြဿနာကိုကျော်လွှားနိုင်မယ့်နောက်ဆုံးမျှော်လင့်ချက်တစ်ခုကတော့အရွယ်ရောက်သူတိုင်းကာကွယ်ဆေးထိုးနှံနိုင်ရေးလုပ်ငန်းစဉ်ကြီးပဲကြံရှိပါတော့တယ်လက်ရှိမြန်မာနိုင်ငံမှာအသက်18နှစ်နဲ့အထက်အရွယ်ရောက်ပြီးသူတနည်းအားဖြင့်ကိုဗစ်ကာကွယ်ဆေးထိုးနှံပေးရမယ့်သူ 38.3% သန်းဝန်းကျင်ရှိပြီးလူတစ်ယောက်ကိုဗစ်ဆေးနှစ်ကြိမ်ထိုးရမှာနဲ့တွက်ရင်ကာကွယ်ဆေး 88 သန်းဝန်းကျင်လိုအပ်ပါလိမ့်မယ်ဖေဖော်ဝါရီလ1ရက်ဆီယနာတိမ်ပွဲမဖြစ်ခင်အရင် NLD အစိုးရလက်ထက်မှာအများပြည်သူကာကွယ်ဆေးဝယ်ဖို့လူတန်းငွေဒေါ်လာ198သန်းကျော်နဲ့မြန်မာငွေကျပ်ဘီလီယံ30နီးပါးရှိပြီးအားလုံးပေါင်းလိုက်ရင်ဒေါ်လာတန်း200နီးပါးရှိနေပါတယ်စစ်ကောင်စီလက်ထက်မှာဒီငွေတွေကိုတရုတ်ကာကွယ်ဆေးဝယ်ဖို့ဒေါ်လာ10သန်းခွဲလောက်ပဲသုံးထားသေးတာမို့ကာကွယ်ဆေးအများကြီးဝယ်နိုင်ပါသေးတယ်အရင် NLD အစိုးရလက်ထက်အိန္ဒိယနိုင်ငံကနေကိုဗစ်ကာကွယ်ဆေး3သန်းခွဲရထားပြီးလူတစ်သန်း6သိန်းလောက်ကာကွယ်ဆေးထိုးပြီးပါပြီဇူလိုင်လကုန်ထိစစ်ကောင်စီလက်ထက်တရုတ်ကနေဝယ်ထားတာ1သန်းလက်ဆောင်2သန်းစုစုပေါင်း3သန်းရောက်နေပြီဖြစ်သလိုလူ3သန်းကိုစပြီးထိုးပေးနေပါပြီ။လာမယ့်ဩဂုတ်လအတွင်းနောက်ထပ်3သန်းရောက်လာမှာဖြစ်ပြီးအဲ့ဒီကာဝယ်ဆေးတွေလူ3သန်းကိုဒုတိယအကြိမ်ထိုးပေးမယ်လို့ဆိုပါရယ်။ဒါတွေအားလုံးထိုးပြီးရင်တော့အရွယ်ရောက်ပြီးသူတွေရဲ့စနစ်ရာခိုင်နှုန်းလောက်ပဲကာဝယ်ဆေးထိုးပြီးမဲ့သဘောဖြစ်တာမို့နောက်ထပ်အများကြီးထိုးပေးဖို့ကြံပါဦးမယ်
။ဒီကြားထဲပေါ်ပေါက်လာတဲ့သတင်းကောင်းတွေကတော့ကုလသမဂ္ဂအမေရိကန်ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းတွေကနေမြန်မာနိုင်ငံအတွင်းကိုဗစ်ပြဿနာဖြေရှင်းရေးအကူအညီတွေပေးနေနောက်ထပ်လည်းပေးကြအောင်မှဖြစ်ပြီးအဲ့ဒီထဲမှာကာကွယ်ဆေးလှူဒါန်းတာထိုးနှံပေးတာစတဲ့အစီအစဉ်တွေလည်းပါဝင်လာလိမ့်မယ်လို့ဆိုပါတယ်ဒီအတွက်စစ်ကောင်စီအနေနဲ့ကိုကိုယ်တိုင်ကာကွယ်ဆေးဝယ်နိုင်ငံတကာကလှူဒါန်းတွေကိုလက်ခံပြီးပြည်သူတွေကိုထိုးနှံပေးရုံမကအခြားသောအစီအစဉ်အမျိုးမျိုးနဲ့ပေါ်ပေါက်လာမဲ့ကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းတားဆီးပိတ်ပင်တာမျိုးမလုပ်ဘဲခွင့်ပြုပေးဖို့လိုပါလိမ့်မယ်။ဒါမှသာကိုဗစ်ပြဿနာကိုဖြေရှင်းလိုစိတ်တိုင်းသူပြည်သားတွေရဲ့အသက်ကိုကယ်ဆယ်လိုစိတ်ရှိတယ်ဆိုတာကိုပြသနိုင်မယ်ဖြစ်ကြောင်းပ
ါ။ Pure American တဲ့မြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျမအေးသနာကျော်ပါ။ဘေးအနေကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမြစ်တာတေးလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါတယ်။ VOA အစီအစဉ်ကိုနားဆင်ပြီးတော့ Messenger ကရေးလာကြတဲ့သတင်းတွေရဲ့စာတွေကိုအရင်ဖော်ပြပေးကြပါလိမ့်။ချစ်မော်ဆိုတဲ့သတင်းရှင်ကသတင်းတွေကိုဖုန်းနဲ့ရောရေဒီယိုအင်တာနက်မရတဲ့အခါတွေနဲ့ပါကြည့်ရှုနားဆင်ပါလိမ့်။သတင်းမှန်တွေကိုသိရလို့အထူးကျေးဇူးတင်မိပါလိမ့်။အရေးတော်ပုံမှာတက်နိုင်တဲ့ဘက်ကနေပါဝင်နေတဲ့ပြည်သူလူထုအားလုံးကိုလည်းအထူးကျေးဇူးတင်မိတယ်လို့ပြောပြပါ VOE ရှစ်ဆစ်ရှစ်ကစပြီးအခုချိန်အထိနားဆင်အားပေးနေပါတယ်တဲ့ချစ်မော်ဆိုတဲ့သရရှင်ပြောလာပါတယ်ရှင်ဒီမှာရေဒီယိုနဲ့ပါနားဆင်နေဆိုလို့ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်ကိုလည်းည12နာရီချိန်မှာရေဒီယိုကနေပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်ညစောစောမအိတ်တက်တဲ့သူတွေနားထောင်ခြင်းနားထောင်လို့ရအောင်ပါနော်စီအလိုင်းဆိုတဲ့သရရှင်ကတော့ကျမတို့သတင်းဒီမှာဖော်ပြနေတဲ့အသုံးနှုန်းတစ်ခုနဲ့ပတ်သက်ပြီးတော့ကန့်ကွက်စာရေးလာပါတယ်
။မင်္ဂလာပါ VOA ခင်ဗျာကျွန်တော် VOA ကိုနေ့တိုင်းနားထောင်နေ့တိုင်းသတင်းဖတ်နေတဲ့ပရိသတ်တယောက်ပါ။ VOA ရဲ့တချို့သတင်းတွေမှာစစ်ကောင်စီကိုမြန်မာတပ်မတော်လို့သုံးလုံးလာပြီးမြင်းနေကြားနေရပါတယ်။ဒါအတွက်ပြင်ဆင်ရေးသားပြောဆိုပေးစေချင်ပါတယ်။ဆရာနာသိန်းကောင်စီဟာမြန်မာနိုင်ငံနဲ့ပြည်သူကိုကိုစားပြုတဲ့တပ်မတော်မဟုတ်ပဲမင်းအောင်လှိုင်အတွက်ပဲကိုစားပြုတဲ့တပ်မတော်ဖြစ်နေလို့အခုလိုဝေဖန်အကြံပြုလိုက်ရတာပါခင်ဗျာ။
ဒါကဇေယျလိုင်းသူ့ရဲ့ထင်မြင်ယူဆချက်နဲ့အဲလိုမျိုးရေးလာတာဖြစ်ပါတယ်။သူ့လိုပဲတောင်းဆိုလာကြတဲ့သောရရှင်တွေရဲ့စာတချို့ကိုလည်းလက်ခံရရှိပါတယ်နော်။ကျွန်တော် VOE ကိုစာရေးလာကြတဲ့သောရရှင်တွေရဲ့စာတွေထဲမှာတော့ကိုပိုင်ထင်မြင်ယူဆချက်ဒီနိုင်ငံရေးအမြင်တွေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်ပြီးတော့ရေးလာကြတဲ့စာတွေလည်းလက်ခံရရှိပါတယ်။အဲ့ထက်ကတစ်ဆောင်ကတော့ NUB အမျိုးသားညီညွတ်ရေးအစိုးရနဲ့လက်ရှိနိုင်ငံရေးအခြေအနေကိုတုံ့တက်ရေးသားထားတာဖြစ်ပါတယ်။သူရဲ့စာကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်နော်။ KBM ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကကိုယ့်ရဲ့ခံစားချက်အရကိုဒေါသအရ NUG ကိုဒေါသထွက်မိရင်ထွက်မိမယ်။အပြစ်တင်ပြီးတဲ့အခါလဲတင်ပြီးတတ်ပါတယ်။ဖြစ်ပေတာဆန့်ကျင်တာမထောက်ခံတာမျိုးလုံးဝမဟုတ်ပါဘူးပုဂ္ဂိုလ်တို့တရားအဖွဲ့အစည်းတစ်ခုဆိုတာတည်းပြည်သူတွေအတွက်ပဲရေရှည်ကိုစဉ်းစားစေခြင်းလို့ဒါကြောင့်မလို့အဖက်ဖက်ကသုံးသက်ပြီးတော့ဒီအကြံပြုချက်ကိုရေးပါတယ်ဆိုပြီးတော့စာရှိတစ်စောင်ရေးလာပါတယ်ရှင်သူကအဲ့စာထဲမှာတော့ NUG အစိုးရရဲ့အာသာချက်တိုင်းသားနဲ့နိုင်ငံအဖွဲ့တချို့ရဲ့အကူအညီတွေရနေနိုင်တာနောက်ပြီးတော့ CRPH နာမည်နဲ့အလှူငွေတွေကြားထားတာတိုင်းသားပါတီတော်တော်များများနဲ့လည်းအခြေအဆက်လှုပ်ထားနိုင်တာဒါမျိုးတွေအာနာချက်တွေထဲမှာဆိုရင်တော့ခြေကုပ်မယူနိုင်သေးတာနောက်ပြီးတော့ပြည်သူတွေအတွက်အဓိကထိရောက်တဲ့အကောက်ွယ်မပေးနိုင်တာအစားရှိသဖြင့်သူကရေးလာပြီးတော့သူ့ရဲ့သုံးသက်ချက်နောက်ပြီးတော့အကြံပြုချက်တွေကိုအခုလိုပြောလာပါတယ်
။အာနာချက်တွေမှာတော့မြေပြင်အခြေအနေအရအခက်အခဲတွေများနေတာသိပါတယ်။မအားလာကဒီအာနာသိမ့်မှုအချိန်တော်ကြာကလေးကပြင်ဆင်ထားခဲ့တာရဲ့တက်တွေကို20ကြီးဖြန့်ကျက်ထားနိုင်တာရဲ့နိုင်ငံရဲ့အခန်းကဏ္ဍအတော်များများမှာခြေကုပ်ယူနေရာယူထားပြီးဖြစ်နေတာရဲ့ကြောင့်NUG လှုပ်မရသေးတာပါနိုင်ငံတကာရဲ့အသိမှတ်ပြုမှုရဖို့ကိစ္စနဲ့ EAO တွေကိစ္စမှာတော့အပေးယူတွေလုတ်ကိုလို့ရပါလိမ့်မယ်လုတ်လဲလုတ်တင်ပါတယ်အလကားရမယ့်ကိစ္စတော့တိတ်မရှိပါဘူးနိုင်ငံတကာကလည်းဒီမိုကရေစီရေးနဲ့တရုတ်ကိုထိမ့်သိမ်းခြင်းလို့သာဒီလောက်ကူညီနေတာဖြစ်ပါတယ်လက်နက်ကန်တိုင်းရင်းသားအဖွဲ့တွေကလည်းကိုယ်ပိုင်လွတ်လပ်တဲ့နေမြေရခြင်းလို့သာဒီလောက်ထိကူညီနေတာပါပါတီတွေကိစ္စကတော့နိုင်ငံရေးလူဝကြီးအုပ်မှုကိုရှော့ချနိုင်ဖို့ကြိုးစားရင်အဆင်ပြေပါလိမ့်မယ်မအားလာကဒီအကွက်ကိုစသုံးလာပါတယ် PR စနစ်ပါရွေးကောက်ပွဲပြန်လုပ်မယ် PR သုံးမယ်လို့ကြေညာနေပါပြီ PR စနစ်မှာပါတီကြီးတစ်ခုကလောကကြီးအုပ်လို့မရတဲ့စနစ်မှုဒိုင်ယနာပါတီတွေအကြိုက်ဖြစ်စီပါတယ်သို့တော်လည်းပဲ PR စနစ်ဟာနိုင်ငံရေးစနစ်ခိုင်မာအားကောင်းသွားမှသာလုပ်တဲ့ကိစ္စမျိုးပါနိုင်ငံရေးစနစ်မတည်ငြိမ်ပဲသွားလို့ရင်ဘယ်လို့မှရှေ့မရောက်ပဲတက်ကားပဲခြေလေကစားသွားပါလိမ့်မယ်ဒါကိုပါတီတချို့ကသိပါတယ်အန်ယူဂျီကသာလိုအပ်တာကတိုင်းပြည်ကောင်းစားရေးနဲ့ညီညွတ်ငြိမ်းချမ်းရေးပါအကြံပြုချက်ဆက်ပြောပါရစေခေါင်းဆောင်ပိုင်းတွေအထင်သိမ်းခံထားရလို့ယတိပြတ်ဆုံးဖြတ်ချက်မချနိုင်ဘူးဆိုတာမျိုးလုံးဝမလုပ်သင့်ပါအခုချိန်ကဒေါ်ဆန်းစုကြည်ရှိသည်ဖြစ်စေမရှိသည်ဖြစ်စေကိုကြမှာကိုဖန်တီးဖို့အကောင်းဆုံးအချိန်ဖြစ်နေတဲ့အတွက်ပြတ်သားတဲ့ဆုံးဖြတ်ချက်တွေနဲ့ရှစ်ဆက်ဖို့လိုနေပါပြီဒေါ်စုကလည်းဒီလိုပဲဖြစ်စေချင်ပါပါကျွန်တော်တို့ဟာနိုင်ကိုနိုင်မှဖြစ်တော့မယ်လို့အားလုံးကခံယူပြီးပါပြီ။ကဘာအရေးမြမအရေးနိုင်ငံရေးအခင်းအကျင်းတွေအရာလဲကျွန်တော်တို့အားသာနေပြီးမှတချို့သောဝန်တို့ဝန်ပိုးတွေကိုစွန့်လွတ်ပြီးပန်းတိုင်ကိုအရောက်သွားကြရအောင်ပါ
။ KBM ဆိုတဲ့သောရရှင် NUG အစိုးရကိုအကြံပြုပါတယ်ဆိုတော့စာရေးပြီးတော့ပြောလာတာဖြစ်ပါတယ်။သူကဒီလိုစာလေးတွေရေးပို့ချင်ပါတယ်။ VOE ကိုလည်းအမြဲတမ်းနားထောင်ဖြစ်ပါတယ်။အကျေးဇူးအထူးတင်ပါတယ်တဲ့။ဟုတ်ကဲ့အခုလိုမျိုးကိုပိုင်းထင်မြင်ယူဆချက်တွေလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အကြံပြုချက်တွေရေးပို့ခြင်းနဲ့ဆိုတော့ကျမတို့ VOE ကိုစာရေးပို့နိုင်ပါတယ်နော်အီးမေးလ်ကပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်အဆင်ပြေပါတယ်ရှင် မိုးမဆိုတဲ့သွားရှင်ကတော့ရင်ထဲမှာမချစ်အောင်ခံစားရပါတယ်ရှင်။ကိုချင်းလဲစားပါတယ်အရေးတော်ပုံအမြန်ဆုံးအောင်ပါစေလို့ဆုတောင်းပါတယ်ဆိုပြီးတော့စာတူလေးရေးလာပါတယ်။ရင်ဖွင့်လာတဲ့သွားရှင်တွေရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်ရှင်။ရင်ဖွင့်လာတဲ့သွားရှင်တွေရဲ့စာတွေထဲမှာနေမင်းဆိုတဲ့သွားရှင်ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အနေငယ်ရင်ဖွင့်ခြင်းပါတယ်ဆိုပြီးတော့သူမြင်တဲ့နိုင်ငံရေးအမြင်တစ်ခုကိုရေးလာပါတယ်ရှင်
။မင်္ဂလာပါ VOA မြန်မာပြည်နဲ့ပတ်သက်ပြီးအနေငယ်ရင်ဖွင့်ခြင်းလို့ပါ။စစ်တပ်ကို NUG ကအနိုင်ရခဲ့ရင်တော့တရုတ်ရဲ့အခန့်ကဏ္ဍကမပြီးနိုင်သေးဘူးလို့ထင်ပါတယ်။ပြီးတော့အမေရိကန်နဲ့အပြည့်မှုမှာတရုတ်ကအိမ်ကွင်းအနေနဲ့ကစားရတဲ့မြန်မာအရေးမှာအာဆီယံကလည်းတရုတ်ဘက်မှာရှိနေတယ်လို့မြင်ပါတယ်။ဘယ်လိုနည်းပဲဖြစ်ဖြစ်တရုတ်ကမြန်မာကိုသူ့ရင်ခွင်တဲကအပြောက်ခံမှာမဟုတ်ပါဘူး။ပထဝီနေသားရအချက်ချာကြတဲ့မြန်မာကိုအိန္ဒိယသမုဒ္ဒရာရဲ့ထွက်ပေါင်းလဲဖြစ်တဲ့အတွက်စစ်တပ်ကနိုင်ငံအာဏာကိုမထိန်းနိုင်ခဲ့ရင်ကျူဘာရေလိုပဲရုရှားနဲ့တရုတ်အကူအညီနဲ့မြန်မာမျိုးပေါ်မှာစစ်အခြေစိုက်စခန်းတွေအခြေချောက်ခွင့်ပေးပြီးနိုင်ငံရေးကိုဖြည့်ရှင်းလာနိုင်မယ်လို့ထင်ပါတယ်။ဒါကကျွန်တော်တူဒီရဲ့အမြင်ဖြစ်ပါတယ်။စာချောင်းတွေရှင်နေလို့ဒီလောက်ပါပဲ။နောက်ရေးခွင့်ရရင်ထပ်ရေးချင်ပါသေးတယ်။မြန်မာပြည်အတွက်စိတ်မကောင်းပါဘူး။
ဒါသောရရှင်နေမင်းရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာပါမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးစည်ရေးပဋိပက္ခနဲ့ပတ်သက်ပြီးတော့သူကတော့အကောင့်ဘက်ကမမျှော်လင့်မှုရင်လင်းမိတယ်လို့ဆိုလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံအာဏာသိမ်းထားတဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားစည်ရေးပဋိပက္ခတွေဖြစ်နေတဲ့အတွက်ကြောင့်မလို့ဒေသခံပြည်သူတွေတောင်းနေချီပြီးတော့ဘေးလွတ်ရာကိုရှောင်ကွင်းနေကြရပါတယ်နော်တောရီတောင်တွေထဲမှာဒီရာသီဥတုတံကိုလည်းခံစားနေကြရပါတယ်ဒီမှာသောရရှင်တောသားလေးအမိမဖော်လို့သူပါဆိုပြီးတော့သောရရှင်ဒီဒုက္ခတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတစာကိုဖော်ပြပေးချင်ပါတယ်
။မင်္ဂလာပါစစ်ပွဲဖြစ်ရင်ပြည်သူတွေကဘုန်းကြီးကျောင်းစာသင်ကျောင်းတွေမှာခူလုံရမယ်မဟုတ်ပါလား။အခုတော့ဘုန်းကြီးကျောင်းအတော်များများနဲ့စာသင်ကျောင်းလိုအဆောက်အအုံတွေမှာအကျန်းဖက်အဖွဲ့မအားလာတက်တွေကပဲနေရာအပြည့်ယူထားကြတာပြည်သူတွေမျက်မြင်ပဲဖြစ်ပါတယ်။ဘုန်းကြီးကျောင်းကဆရာတော်တွေခွင့်ပြုချက်နဲ့ဝင်လာတာပါလို့ပြောရအောင်သူတို့ကလက်နဲ့နဲ့လာတောင်းကြတာလေဒီတော့ပြည်သူတွေကဘယ်မှာခိုနာရမှာပါလဲမြင့်မြတ်တဲ့ဖရာကျောင်းဘုန်းကြီးကျောင်းတွေမှာလူသက်သမားတွေနေရာယူတာဟာမသင့်တော်တဲ့အလုပ်ပဲမဟုတ်ပါလားစာရေးသူအနေနဲ့အမြင်မတော်လို့ရင်ဖွင့်လိုက်ရတာပ
ါအမြင်မဖော်ခြင်းနဲ့ဒေါသလေးသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါလေရှင်အခုလိုမျိုးကိုရိုင်းရင်ဖွင့်ခြင်းကြရတယ်ဆိုတော့ကျမတို့စီကိုတယ်လီဖုန်းနဲ့လည်းဆက်သွယ်နိုင်တယ်လို့ဒါမှမဟုတ်ရင်လည်းကျမတို့ရဲ့ဒီ Messenger email ထဲမှာတော့အတန်ဖိုင်နဲ့ပေးပို့နိုင်ပါတယ်နော်ဘယ်ဒေတာဘယ်နေရာမှာဘလို့ဖြစ်တယ်ဆိုတာကိုတော့အစာအကျန်းပြင်းရေးပို့လိုက်ဖို့လိုပါတယ်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်ဒေတောင်းလာတဲ့သရရှင်တွေကိုဆက်ပြီးတော့အလှည့်ပေးချင်ပါတယ်ကျမတို့ viewing မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ကိုတော့တေးချစ်တော်ရရှင်လေးကိုမြစ်တာဒေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရနော်မိုက်ကယ်လီယန်ဆိုတဲ့တော်ရရှင်တေးတောင်းလာတာကတော့မြန်မာပြည်ကစစ်ဘေးရှောင်တွေအတွက်သချင်းလေးနဲ့နှစ်သိမ့်ပြရစေတဲ့ကိုမျိုးကြီးတည်ဆူထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့သချင်းလေးတောင်းဆိုကြပါရစစ်ဘေးရှောင်မိဘပြည်သူတွေဘေးရန်ကင်းရှင်းပြီးတော့ကျန်းမာကြပါစေဖျားသခင်အားလုံးကိုကောင်းချီးပေးပါစေတဲ့မိုက်ကယ်လီယန်ဆိုတဲ့တော်ရရှင်မြစ်တာဒေးလက်ဆောင်ပါလာတာဖြစ်ပါတယ်ဒီတော့သူတောင်းဆိုထားတဲ့မျိုးကြီးတည်ဆူထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့သချင်းလေးနဲ့ဖြောပြပေးကြပါရနော် သူပြောသလိုပဲစစ်ပေးဆောင်ပြည်သူတွေပါဝင်အားလုံးဘေးရန်ကင်းရှင်းကြပါစေလို့ထက်ဆင့်ဆန္ဒပြုကြပါတယ်ရှင်အားလုံးရဲ့မျက်ရည်ကိုစီစတောင်းကြည့်များနဲ့မိုးသွန်းတွေဒီကမ္ဘာကြာခဲ့သမျှကြည့်တည်ဆူထားတဲ့နေရောင်အောက်ကအသက်ရှူတံများဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်လိုက်ရိုင်းနားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာတွားပြီးနားဆင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
继续拿现在的卡而你的人女人妈妈的出家的照样切了对面不得的的人女人的肚子所有的事情我就把你女人的真实被他玩 မြန်မာနိုင်ငံရဲ့စီးပွားရေးဟာဒီနှစ်အတွင်းဆက်ရှိရာခိုင်နှုန်းအထိကျဆင်းနိုင်ပြီးဒါဟာ2019ခုနှစ်ကတည်းသုံးပုံတစ်ပုံလောက်ပုံမူကျဆင်းသွားတာဖြစ်တဲ့အကြောင်းWorld Bank ကမ္ဘာ့ဘဏ်ကတွက်ဆသတိပေးပြောဆိုလိုက်တဲ့သတင်းတွေကကမ္ဘာ့ဘဏ်ဆိုတာဘယ်လိုအဖွဲ့အစည်းမျိုးလဲဆိုတာကိုဒီတစ်ပတ်ပြောပြပေးမှာပါကမ္ဘာ့ဘဏ်ဆိုတာကတဦးတယောက်နိုင်ငံတနိုင်ငံအဖွဲ့အစည်းတစ်ခုကပိုင်ဆိုင်တာမျိုးမဟုတ်ဘဲအဖွဲ့ဝင်နိုင်ငံပေါင်း189နိုင်ငံနဲ့ဖွဲ့စည်းထားတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်ဒါကြောင့်ကမ္ဘာ့ဘဏ်နဲ့သက်ဆိုင်သူတွေဟာအဖွဲ့ဝင်နိုင်ငံတွေပါပဲ။ကမ္ဘာပေါ်ကအဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ဘဏ္ဍာရေးဆိုင်ရာအကူအညီထောက်ပံ့တွေ၊စီမံခန့်ခွဲမှုတွေ၊နိုင်ငံရဲ့စီးပွားရေးဆိုင်ရာအဖွံ့ဖြိုးတိုးတက်မှုတွေအတွက်အထူးကအကူအညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းပါ။ World Bank ကမ္ဘာ့ဘဏ်လို့ဖြစ်လာစေမယ့်နိုင်ငံတကာပြန်လည်တည်ဆောက်ရေးနဲ့အဖွံ့ဖြိုးရေးအဖွဲ့အစည်းကို1944ခုနှစ်မှာစတင်ဖွဲ့စည်းထူထောင်ခဲ့တာပါ။အဲဒီလိုဖွဲ့စည်းပြီးမကြာမီမှာပဲ World Bankကမ္ဘာ့ဘဏ်လို့ခေါ်ဝေါ်ခဲ့ကြပါတယ်။အဓိကအားဖြင့်တော့ဒုတိယကမ္ဘာစစ်အတွင်းပျက်စီးထိခိုက်ဆုံးရှုံးမှုတွေရှိခဲ့တဲ့နိုင်ငံတွေကိုချင်းဝေထုတ်ပေးပြီးအကူအညီတွေပေးနိုင်မှုရည်ရွယ်ထူထောင်ခဲ့ကြတာလည်းဖြစ်ပါတယ်။အဲဒီနောက်ကမ္ဘာ့ဘဏ်ရဲ့သတ်မှတ်ချက်တွေနဲ့ကိုက်ညီတဲ့နိုင်ငံတွေကိုအနည်းဆုံးအတိုးနှုတ်နဲ့ငွေချေးတာတွေတချို့ကတော့အတိုးမဲ့ချင်းဝေပေးတာတွေစသဖြင့်ငွေချေးနဲ့နည်းပညာဆိုင်ရာပံ့ပိုးကူညီမှုတွေကိုပြုလုပ်ကြပါတယ်။ချင်းငွေနဲ့အထောက်ပံ့တွေပေးရတဲ့အဓိကရည်ရွယ်ချက်ကတော့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေနိုင်ငံအလိုက်စီးပွားရေးဖွံ့ဖြိုးလာစေဖို့ဆင်းရဲမွဲတေမှုပပျောက်စေဖို့နဲ့ပညာရေး၊ကျန်းမာရေးဆောင်ရှောက်မှုပြည်သူလူထုဆိုင်ရာစီမံခန့်ခွဲမှုအခြေခံအဆောက်အုံတည်ဆောက်မှုနဲ့ပုဂ္ဂလိကလုပ်ငန်းဖွံ့ဖြိုးမှုတွေမှာအသုံးပြုနိုင်ကြဖို့ပဲဖြစ်ပါတယ်လုံးလုံးစေကမ္ဘာပတ်မှာအဖွဲ့ဝင်နိုင်ငံပေါင်း189နိုင်ငံရှိပြီးအဖွဲ့ဝင်နိုင်ငံဖြစ်ဖို့အတွက်အရင်ဆုံးတော့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အဖွဲ့ဝင်ဖြစ်ရမှာပါမြန်မာနိုင်ငံဟာ1952ခုနှစ်ဇန်နဝါရီလ3ရက်နေ့မှာကမ္ဘာပတ်ရဲ့အဖွဲ့ဝင်နိုင်ငံဖြစ်ခဲ့ပါတယ်ကမ္ဘာပတ်ကိုအဖွဲ့ဝင်နိုင်ငံတွေကကိုယ်စားပြုတဲ့အဖွဲ့ဝင်12ဦးပါဝင်တဲ့အုပ်ချုပ်မှုအဖွဲ့ကတာဝန်ယူရပြီးအဖွဲ့ကြီးရဲ့မူဝါဒသတ်မှတ်တာတွေချင်းငွေတွေထောက်ပံ့မှုတွေယာထားငွေတွေအတွက်စီစစ်အတည်ပြုတာတွေကိုဆောင်ရွက်ကြပါတယ်။ကမ္ဘာ့ဘဏ်ရဲ့ဥက္ကဋ္ဌတာဝန်ယူထားသူနဲ့သက်ဆိုင်ရာညွှန်ကြားရေးမှုတွေကတော့နေ့စဉ်လုပ်ငန်းလည်ပတ်မှုတွေအတွက်တာဝန်ယူကြရတာပါ။ကမ္ဘာ့ဘဏ်ရုံးချုပ်က American ပြည်ထောင်စု Washington DC မြို့မှာရှိပါတယ်။အဖွဲ့ဝင်နိုင်ငံတွေထဲကနိုင်ငံ190ကျော်ကဝန်ထမ်းတွေဟာကမ္ဘာ့ဒေသအနှံ့ကရုံးဝယ်ပေါင်း130မှာတာဝန်ထမ်းဆောင်နေကြပါတယ်။ကမ္ဘာ့ဘဏ်ရဲ့ရံမုံငွေကတော့ချမ်းသာကြွယ်ဝတဲ့နိုင်ငံတွေကထည့်ဝင်တဲ့ငွေကြေးအပြင်ချင်းငွေတွေငွေရိုက်စာချုပ်တွေကရရှိတဲ့အကျိုးအမြတ်ငွေတွေပဲဖြစ်ပါတယ်။အခုလုံးလုံးစေကမ္ဘာ့ဘဏ်အနေနဲ့အဓိကရည်ရွယ်ချက်ကြီးနှစ်ခုကိုအကောင့်ထဲပေါ်ချမှတ်လုပ်ဆောင်နေပါတယ်။လာမယ့်2030ခုနှစ်မှာနေ့စဉ်$2အောက်ဝင်ငွေနဲ့ရပ်တည်နေရတဲ့အလွန်ဆင်းရဲတဲ့နိုင်ငံတွေကသူတွေအားလုံးကမ္ဘာအနှံ့မှာ300ခိုင်နှုန်းအထိကျဆင်းသွားဖို့နဲ့ကမ္ဘာလုံးဆိုင်ရာကျွဲဝမှုဖြစ်လာဖို့အတွက်နိုင်ငံတိုင်းရဲ့ဝင်ငွေဟာအောက်ခြေအနည်းဆုံးအဆင့်40ရာခိုင်နှုန်းအထိတိုးလာဖို့ပဲဖြစ်ပါတယ်ရှင
်။ဒီနေ့ကနေညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်။တိုင်းပြည်အနာရယူထားတဲ့လက်ရှိစေုပ်ချုပ်ရေးကောင်စီကဖွဲ့ထားတဲ့စီမံခန့်ခွဲရေးကော်မတီကိုအိမ်ဆောင်အစိုးရအဖြစ်ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းစစ်တပ်ကအာဏာသိမ်းလိုက်တာ6လပြည့်တဲ့ဒီကနေ့ဩဂုတ်လ1ရက်နေ့ရက်စွဲနဲ့စစ်ကောင်စီကကြေညာချက်ထုတ်ပြန်ပါတယ်။အခုအစ်စ်ဖွဲ့စည်းလိုက်တဲ့အိမ်ဆောင်အစိုးရမှာစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဝန်ကြီးချုပ်အဖြစ်တာဝန်ယူသွားမှာဖြစ်ပြီးစစ်ကောင်စီဒီဥက္ကဋ္ဌကဒုတိယဝန်ကြီးချုပ်အဖြစ်အသီးသီးတာဝန်ပြောင်းလဲယူသွားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မူလရှိထားတဲ့စေုပ်ချုပ်ရေးကောင်စီရဲ့တာဝန်ပိုင်းနဲ့ဖွဲ့စည်းပုံဆိုင်ရာအပြောင်းလဲရှိမရှိဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပါတီစုံအထွေထွေရွက်ောက်ပွဲကျင်းပနိုင်မှုနှစ်နှစ်အထိအချိန်ယူရနိုင်တယ်လို့ပြောသွားပါတယ်။ဒီမနက်ကမှလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခကိုကူညီဖြည့်ရှင်ရေးဂျာဝင်ဆောင်ရွက်ပေးမဲ့ကိုယ်စားလှယ်ကိုရှေ့သတင်းပတ်တွင်ရွေးချယ်အတည်ပြုနိုင်မယ်လို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံကြားရေးဝန်ကြီးတွေရဲ့ပြောကြားချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းအထူးတန်တမာခံထားရေးအတွက်အာဆီယံနိုင်ငံကြားရေးဝန်ကြီးတွေတင်းနယ်လာနေတွေ့ဆုံတဲ့အခါဘသူ့ကိုခံထားမယ်ဆိုတာရွေးချယ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအာဆီယံနိုင်ငံကြားရေးဝန်ကြီးတွေကပြောပါတယ်။ တင်းငွေရင်းနေညာ VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်နေအပေါင်းကင်းဝေးနိုင်ကြပါစေလိုရာပန်းနိုင်ကိုအများဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ကျွန်တော်ဆောင်ဝင်လိုက်ပါခင်ဗျာThis